Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဩဂုတ်လ13ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်တန်လွှင့်အစီအစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမော်ပါရှင
်။မင်္ဂလာညချမ်းမသောတာရှင်များရှင်ကျမခင်လေးပါဒီညတဲ့ထိတ်တန့်ရောက်သတင်းတွေကိုမက်စုမွန်နဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံလုံခြုံရေးအတွက်ရုရှားနယ်မြေတွေဝင်ရောက်တိုက်ခိုက်တာဖြစ်တယ်လို့ယူကရိန်းသမ္မတဇယ်လန်စကီကပြောပါတယ်။တရုတ်နိုင်ငံသားဝင်ကြီးဝန်းကြီးစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံကပြည်ပခါတွေမှာစစ်ရာဇဝတ်တွေကျူးလွန်မှုရှိနေကြောင်း double line double m ကအစင်ခံစာထုတ်ပြန်ထားပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းတအံမျိုးသားလူမျိုးရေးတပ်မတော် TNLA တင်းယူထားတဲ့ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသမြို့တော်နမ်ဆန်ကိုတနင်္လာနေ့ညတကောင်ရံအချိန်မှာတော့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။
ဒီညာသက်တနိုင်ကျူးစနနိုင်ဝင်းကျင်မှာလေရင်က3ကြိမ်မှာပွားတယ်ဘုံချေတိုက်ခိုက်မှုတွေလုပ်ခဲ့တယ်တော်တော်များများကခနာဆိုင်ရာတွေမှာပိုပြီးမှထိခိုက်မှုတွေရှိတယ
်တမ်းမျိုးသမီးဖွဲ့ပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်အစုံနဲ့အတူဟာခါထန်တလန်ကားလမ်းတစ်လျှောက်မှာရှိတဲ့စစ်ကောင်စီတပ်စခန်းကိုဒေသခံချင်းတော်လှန်ရေးပူးပေါင်းအဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်နေတဲ့တဲ့ရင်အလုသမားတွေကိုတရက်တာလောက်ခလာစားအနေဆုံး6800ကျပ်ဖြစ်နေစစ်ကောင်စီကတုံ့မြင့်တက်မှတ်လိုက်တဲ့ပေါ်သဘောထားအမြင်နဲ့အတူအပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါအခုရင်းဆုံးကတော့ထိတ်တဲရောက်တဲ့ရင်တွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်ရုရှားနိုင်ငံအရှိမြောက်ပိုင်းကတ်စ်ဒီလာကိုယူကရိန်းတပ်ဖွဲ့ဝင်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့လို့ရဲ့အပေါ်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကကာကွယ်ပြောဆိုလိုက်ပါတယ်။ယူကရိန်းအရှေ့မြောက်ပိုင်းဆူမီဒေသနဲ့ထိစပ်နေတဲ့ခတ်စ်ဒေသကနေတိုက်ခိုက်မှုတွေအများအပြားလုပ်ခဲ့တဲ့အတွက်ကြောင့်အမျိုးသားလုံခြုံရေးအတွက်လုပ်ခဲ့ရကြောင်းညစဉ်မိန့်ခွန်းထဲမှာပြောသွားတာပါ။အမေရိကန်ပါတီကြီးနှစ်ခုရဲ့ကိုယ်စားတွားရောက်ခဲ့ကြတဲ့အမေရိကန်အထက်လွှတ်တော်အမတ်လင်ဆေးဂရီဟန်နဲ့ရစ်ချတ်ဘလူးမန်တော်တို့ကတော့ယူကရိန်းသမ္မတနဲ့မနေ့ကတွေ့ဆုံချိန်မှာခတ်စ်ဒေသကိုယူကရိန်းကျူးကျော်ဝင်ရောက်မှုအပေါ်ချီးကျူးခဲ့ကြပါတယ်။
And here we are all these months, years later, your people are suffering, they're resilient, and you're in Russia.
နောက်တွေနှစ်တွေနဲ့ချီပြီးယူကရိန်းနိုင်ငံသားတွေဒုက္ခခံစားခဲ့ရပြီးတဲ့နောက်အခုခါရုရှားတဲ့အထိပြန်တိုက်နေနိုင်ပြီလို့ Republican Party အထက်လွှတ်တော်အမတ်လင်ဆေးဂရီဟန်ကပြောလိုက်တာပါအထက်လွှတ်တော်အမတ် Richard Blumenthal ကလည်းယူကရိန်းရဲ့တိုက်ပွဲဟာ American ပြည်ထောင်စုအပါအဝင်ကမ္ဘာတဝန်းကလူတွေရဲ့လွတ်လပ်ခွင့်အတွက်တိုက်ခိုက်နေတာဖြစ်တယ်လို့ပြောထားပါတယ်ယူကရိန်းစစ်တပ်အကြီးအကဲကတော့ခတ်စ်ဒေတာကစတူယန်မိုင်ပေါင်း386မိုင်ကိုယူကရိန်းတပ်ဖွဲ့တွေထိန်းချုပ်ထားကြောင်းမနေ့ကပဲပြောဆိုထားပါတယ်ရှင
်။အီရန်နိုင်ငံတီဟီယန်မြို့မှာတော့ဟာမတ်စ်အဖွဲ့ခေါင်းဆောင်တပ်ဖြတ်ခံလိုက်ရတဲ့ကိစ္စအတွက်လက်စားချေတာတွေမလုပ်ဆောင်မဲနဲ့ထိန်းထိန်းသိမ်းသိမ်းဆောင်ရွက်ကြဖို့ပြင်သစ်ဂျာမနီနဲ့ဗြိတိန်သုံးနိုင်ငံရဲ့တောင်းဆိုမှုကိုအီရန်ကပယ်ချလိုက်ပါတယ်။ဒါကတော့နိုင်ငံရေးအရာယုတ်တိမရှိတဲ့နိုင်ငံတကာဥပဒေတွေနဲ့လိုက်ရောညီထွေမှုမရှိတဲ့တောင်းဆိုချက်ဖြစ်တယ်လို့ဆိုပါတယ်။အီရန်နဲ့မဟာမိတ်အဖွဲ့တွေအနေနဲ့အစ္စရေးကိုတိုက်ခိုက်မှုတွေမလုပ်ဖို့ဒီဥရောပ၃နိုင်ငံကမနေ့တနင်္လာနေ့ကကြေညာချက်ထုတ်တောင်းဆိုခဲ့တာပါ။အစ္စရေးရဲ့ကျူးလွန်မှုအပေါ်မှာကန့်ကွက်ခြင်းမရှိဘဲနဲ့အီရန်ရဲ့အချုပ်အခြာပိုင်ဆိုင်မှုကိုချိုးဖောက်ပြီးတော့အစ္စရေးရဲ့အကြမ်းဖက်တိုက်ခိုက်မှုကိုလက်တုံ့ပြန်တာမလုပ်ပါနဲ့လို့ဥရောပ၃နိုင်ငံရဲ့တောင်းဆိုမှုကတော့စင်ကြင်မှုကိမဲ့ရာရောက်တယ်လို့အီရန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရနက်ဆာကနာနီစ်ကပြောပါတယ်ပြင်သစ်ဂျာမနီနဲ့ဗြိတိန်တို့အနေနဲ့လည်းဂါဇာမှာဖြစ်နေတဲ့စစ်ပွဲနဲ့အစ္စရေးစစ်မှတ်လိုလားမှုတွေကိုစန့်ကျင်ရပ်တည်ကြဖို့ကိုလည်းကရန်ဒီကတောင်းဆိုပါတယ်ဟာမတ်စ်အဖွဲ့နိုင်ငံရေးခေါင်းဆောင်အစ်စမေဟာနီယေကိုတီဟီရန်မြို့မှာတပ်ဖြတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစ္စရေးကဒီအစ္စရေးကိုအီရန်အနေနဲ့လက်စားချေခွင့်ရှိတယ်။နောက်ပြီးတော့ဒီလိုလက်စားချေခြင်းအဖြစ်နဲ့နောက်နာကက်မှာအစ္စရေးတို့ဘက်ကတိုက်ခိုက်လာမယ့်အန္တရာယ်ကိုကြိုတင်ဟန်တားပြီးဖြစ်မယ်လို့ဗြိတိန်ဝန်ကြီးချုပ်ကိုအီရန်သမ္မတကပြောကြားခဲ့ကြောင်းအီရန်အစိုးရပိုင်းသတင်းဌာန IRNA မှာဖော်ပြထားပါတယ်ရှင်။
အရှေ့လေပိုင်းမှာတင်းမာမှုတွေအရှိန်ရောပါစေရေးတူရကီအပါဝင်အီရန်နဲ့ဆက်ဆံရေးရှိတဲ့မဟာမိတ်အဖွဲ့တွေကိုအမေရိကန်ကတောင်းဆိုထားတယ်လို့တူရကီနိုင်ငံဆိုင်ရာအမေရိကန်တမ်းမတ်ကြီးကပြောပါရယ်ဟာမတ်စ်နဲ့ဟစ်ဘိုလာအဖွဲ့အကြီးတန်းအဖွဲ့ဝင်တွေအသက်ခံရပြီးတဲ့နောက်အီရန်နဲ့အပေါင်းပါတွေရဲ့တိုက်ခိုက်လာနိုင်ခြေကိုတားဆီးနိုင်ရေးအတွက်တမ်းမတ်ကြီးဂျက်ဖ်လစ်ကအခုလိုပြောခဲ့တာပါ ပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကအီရန်ကြောတောင်နောက်ခံပြူဟာမတ်အဖွဲ့ရဲ့နိုင်ငံရေးခေါင်းဆောင်အစ္စမေဟာနီယာလှုပ်ကြံခံရပြီးခဲ့ကအီရန်ကတိုက်ခိုက်မှုအတွက်လက်စားချေသွားမယ်လို့ချိန်ချောက်ခဲ့ပါတယ်။အစ္စရေးကိုလည်းဒီတိုက်ခိုက်မှုအတွက်အပြစ်တင်ခဲ့ပါသေးတယ်။တူရကီပါဝင်မဟာမိတ်တွေကလည်းတင်းမာမှုတွေအရှိန်မြင့်မလာအောင်တတ်နိုင်တဲ့လောက်လှုပ်ဆောင်နေကြောင်းတန်မဂျီဖလစ်ကအစ္စတန်ဘူမှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်ကပြောထားပါတယ်ရှင်။
ရီမင်းနိုင်ငံအခြေဆိုင်ဟူသီတပုံအဖွဲ့ကနေပြစ်မှတ်ထားတိုက်ခိုက်လေးရှိတဲ့နိုင်ငံတကာရေကြောင်းကုန်သွယ်ရေးလမ်းကြောင်းမှာမနေ့ညတုန်းကတိုက်ခိုက်မှု2ကြိမ်ဖြစ်ပေါ်ခဲ့တဲ့ပုံမှာရေကြောင်းဆိုင်ရာတာဝန်ရှိတဲ့သူတွေစုံစမ်းစစ်ဆေးနေပါတယ်။ရီမင်းနိုင်ငံအနောက်မြောက်ပိုင်းဟိုဒေးဒါမြို့နယ်184ကီလိုမီတာလောက်ဝေးတဲ့နေရာမှာပောက်ကွဲမှုဖြစ်ခဲ့တယ်ဆိုတာကိုသတင်းရရှိခဲ့တယ်လို့ UK အခြေဆိုင်နိုင်ငံတကာရေကြောင်းကုန်သွယ်မှုစောင့်ကြည့်ရေးအဖွဲ့ UKMDO ကပြောပါတယ်။ဟိုဒေးဒါမြို့နယ်118ကီလိုမီတာလောက်ဝေးတဲ့နေရာမှာတိုက်ခိုက်ခံရမှုဖြစ်တဲ့ဆိုတဲ့ဟာကိုတင်မော့ကပ္ပတိန်ရဲ့သတင်းပေးပို့ချက်ရရှိပြီးတော့2နာရီလောက်အကြာမှာပောက်ကွဲမှုဖြစ်တဲ့သတင်းပေးပို့ချက်ရရှိခဲ့တာဖြစ်ပါတယ်။တင်မော့နီးမှာတော့ပောက်ကွဲရေးပစ္စည်းတွေနဲ့ဖောက်ခွဲခဲ့ကြောင်းတင်မော့နာကိုရေရင်ငယ်တစ်ခုတက်လာပြီးတော့မတင်ကားပွဲရာပြုတ်မှုလှုပ်ဆောင်တာကိုတွေ့ရပြီးတော့လက်နေတမ်းပြီးတုံးပြီးတော့အချက်ပြခဲ့တယ်လို့လည်းဝန်ထမ်းတွေကပြောပါတယ်။အဲ့ဒီလိုတွေ့ရပြီးတဲ့နောက်မှာဒုတိယအကြိမ်ပောက်ကွဲမှုဖြစ်ပြီးတော့တင်မော့ရောဝန်ထမ်းတွေပါကြီးမားတဲ့ထိခိုက်မှုမရှိဘဲတင်မော့ဟာလည်းသူ့ရဲ့ဥတီယာနေရာကိုဆက်လက်ခီးဆက်နိုင်ခဲ့ပါတယ်ရှင်။
View American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ52 kHz 9303ညနဲ့9383ည52 kHz 9885တို့ပြင်စနေတနင်္ဂနွေမှာတော့90 kHz 1905အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View ရဲ့အင်္ဂါနေ့ထိတ်တဲရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်တရုတ်နိုင်ငံသားဤဝင်ကြီးဝန်းဤဟာထိုင်းနိုင်ငံမှာကျင်းပမဲ့မဲခေါင်နိုင်ငံများအစည်းအဝေးကိုမတက်ရောက်ခင်မြန်မာနိုင်ငံကိုဝင်ရောက်မှာဖြစ်ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံသွားဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက Viber လူမှုကွန်ရက်မှာသတင်းတောက်တွေကိုပြောထားပါတယ်။ထိုင်းနိုင်ငံမှာဩဂုတ်လ14ရက်နေ့ကနေ18ရက်နေ့အထိ3ရက်ကြာကျင်းပမဲ့နဝမအကြိမ်မြောက်လမ်းချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးနိုင်ငံသားဤဝင်ကြီးရဲ့အစည်းအဝေးမှာတရုတ်နိုင်ငံသားဤဝင်ကြီးကပူးတွဲတဘာပတိဖြစ်ဆောင်ရွက်ဖို့တရုတ်နိုင်ငံသားဝင်ကြီးဌာနကလည်းဒီကနေ့ပဲသတင်းထုတ်ပြန်ထားပါဗျ။ဒါအပြင်အစည်းအဝေးပြင်ပမှာပြုလုပ်မဲ့တရုတ်လာအိုမြန်မာနဲ့ထိုင်းနိုင်ငံသားဝင်ကြီးတွေရဲ့အလို့သဘောဆွေးနွေးပွဲမှာလည်းဝင်ကြီးဝန်ကြီးတွေ့ရောက်ဆွေးနွေးဖို့ရှိတယ်လို့တရုတ်နိုင်ငံသားဝင်ကြီးဌာနကပြောထားပါဗျ။တရုတ်မြန်မာနယ်စပ်ဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းကိုတိုင်းနာနဲ့နိုင်ငံအဖွဲ့တွေထိန်းချုပ်ပြီးတော့စစ်ကောင်စီဘက်ကအရှိမြောက်ပိုင်းစစ်ဌာနချုပ်ရဲ့စစ်စခန်းတွေလက်လွတ်ဆုံးရှုံးနေရချိန်မှာတရုတ်နိုင်ငံသားကြီးဝင်ကြီးရဲ့မြန်မာနိုင်ငံခရီးစဉ်ဖြစ်ပေါ်လာတာလည်းဖြစ်ပါတယ်။သက်ဆိုင်ရာအဖွဲ့အစည်းတွေကြားအပြစ်ခတ်ရဲစဲဖို့တရုတ်နိုင်ငံဘက်ကတိုက်တွန်းနေပြီးတရုတ်နိုင်ငံသားကြီးဝင်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်ကလည်းပြီးခဲ့တဲ့ရက်ပိုင်းကပဲနေပြည်တော်ကိုရောက်ခဲ့ပါသေးတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာတရုတ်တန်မတ်ကြီးအဖြစ်အမျိုးသမီးတူဖြစ်တဲ့ Mrs. Ma Chao ကိုပြောင်းလဲခန့်အပ်ဖို့ပြင်ဆင်နေချိန်မှာတရုတ်နိုင်ငံကဂျာဝင်ကမကထလုပ်နေတဲ့တိုင်းသာအဖွဲ့တွေနဲ့အပြစ်ခတ်ရဲစေးညှိနှိုင်းဆွေးနွေးပွဲတွေမှာစစ်ကောင်စီဘက်ကမတက်ရောက်တော့ဘူးဆိုတဲ့သတင်းတွေမကြာခင်ကထွက်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းတရုတ်နဲ့မြန်မာတန်တမန်ရေးလှုပ်ရှားမှုတွေကခက်စိတ်စိတ်တိုးလာနေတာပဲဖြစ်ပါတယ်ရှင်
မြန်မာစစ်ကောင်စီတပ်ကစနစ်တကျညှိမှန်းနှိပ်စက်တာအုပ်စုဖွဲ့ပြီးတော့အာဓမပြုကျင်တာနဲ့ကလေးတငယ်တွေကိုနှိပ်စက်တာစတာတွေအပါအဝင်လူသားမျိုးနွယ်ပေါ်မှာဆန့်ကျင်တဲ့ရာဇဝတ်မှုနဲ့ဆစ်ရာဇဝတ်မှုတွေကိုကျူးလွန်နေပါတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်နေရာ WIWN ကဒီကနေ့ဩဂုတ်လ23ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်မြန်မာနိုင်ငံထဲမှာလက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့ပြည်ပခါတွေကြောင့်လွန်ခဲ့တဲ့6လအတွင်းမှာတော့အိုးအိမ်ဆုံးခွာထွက်ပြေးရသူက3တန်းကျော်အထိရှိသွားပြီလို့ WIWN ရဲ့အစီရင်ခံစာမှာဖော်ပြထားတာပါမြန်မာစစ်တပ်ရဲ့အကြောင်းမဲ့ဖွယ်အကြမ်းဖက်ရက်စက်မှုတွေနဲ့ပတ်သက်လို့အထောက်အထားအများအပြားကိုသူတို့အနေနဲ့စုဆောင်းရရှိထားကြောင်းကျူးလွန်မှုအများအပြားကတော့အရက်သားပြည်သူကြားမှာသူတို့ကိုအကြောက်တရားဝင်လာအောင်လို့တမင်ရည်ရွယ်ပြီးလှုပ်ဆောင်တာပါလို့တဘဲအိုင်တဘဲအဖွဲ့ရဲ့အကြီးအကဲနီကိုလတ်ကွန်ဂျန်ကပြောပါတယ်ထောင်နဲ့ချီတဲ့ပြည်သူတွေဖမ်းဆီးခံရချိန်မှာလဲအဲ့ဒီထဲကအများပြားဟာညှဉ်းပန်းနှိပ်စက်ခံရတာဒါမှမဟုတ်အကျဉ်းချနေစဉ်အတွင်းမှာတည်ဆုံခဲ့တာတွေရှိခဲ့ပါတယ်2023ခုနှစ်ဇူလိုင်လ27ရက်နေ့ကနေအခု2024ဇွန်လ30ရက်နေ့အထိတနှစ်တာကာလအတွင်းစုဆောင်းထားတဲ့အထောက်အထားတွေအရမြန်မာနိုင်ငံအတွင်းမှာအကြမ်းဖက်မှုတွေအကြိမ်ကြီးပိုများပြီးတော့ဆိုးဝါးလာနေတယ်ဆိုတာကိုလည်းအစီရင်ခံစာမှာဖော်ပြပါတယ်ဒီတော့အတွင်းမှာပဲမြန်မာစစ်ကောင်စီတပ်နဲ့အာရခတပ် က်တော်အေးတို့နှစ်ဖက်စလုံးကရခိုင်ပြည်နယ်မှာဥပဒေမဲ့တပ်ဖြတ်မှုနဲ့နေအိမ်တွေကိုမီးရှို့တာတွေကျူးလွန်နေပါတယ်ဆိုတော့ကိုလည်း HRW လူခေစောင့်ကြည့်အဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
တင်းလာနေက Republican သမ္မတလောင်း Donald Trump နဲ့စီးပွားရေးလုပ်ငန်းရှင်ဂရေဂျေတထေး Elon Musk တို့နှစ်ဦးတွေ့ဆုံမေးမြန်းခန်းကို Elon Musk ရဲ့ X လူမှုကွန်ရက်ကနေဓာတ်ရိုက်ထုတ်လွှင့်မှုစီစဉ်ခဲ့ပေမဲ့ဤပညာပိုင်းချုပ်ရင်းမှုကြောင့်ထုတ်လွှင့်မှုကြန့်ကြာခဲ့ရပါတယ်။မိနစ်40ကျော်နောက်ကြပြီးမှထုတ်လွှင့်ခဲ့တဲ့ဒီစီစဉ်ကိုလူပေါင်း 1.3 သန်းကျော်ဝင်ရောက်နားထောင်ခဲ့တာပါ။တွေ့ဆုံမေးမြန်းခန်းမှာ Trump ကဒုသမ္မတကမ္လာ Harris Democratic သမ္မတလောင်းအဖြစ်ပါဝင်ရှင်ပြိုင်မဲ့ကိစ္စနဲ့ပတ်သက်လို့ဝေဖန်ထိုးနှက်ပြောဆိုခဲ့ပါတယ်ဒုသမ္မတကမလာဟဲရစ်ဟာသမ္မတဖြစ်ဖို့အရေးချင်းပြည့်မီသူတူမဟုတ်ကြောင်းနဲ့ဟဲရစ်ဟာသမ္မတဘိုင်ဒန်ရဲ့ရွေးကောက်ပွဲရှင်ပြိုင်ခွင့်ကိုသိမ်းယူလိုက်တာဖြစ်ကြောင်းနဲ့ဒါဟာအမေရိကန်သမ္မတတယောက်ကိုအာဏာသိမ်းတာပဲဖြစ်ကြောင်းထရမ့်ကလည်းဝေဖန်ပြောဆိုထားပါတယ်အယ်လွန်မတ်စ်ကတော့ပြီးခဲ့တဲ့ဇူလိုင်လ13ရက်နေ့ကပန်ဆယ်ဗေးနီးယားပြည်နယ်ဘယ်လ်တာမြို့မဲဆွယ်စီယုံပွဲအတွင်းထရမ့်လှုပ်ကြံခံရမှုကနေလွတ်မြောက်ခဲ့တာနဲ့ပတ်သက်လို့ထရမ့်ရဲ့ရဲစွမ်းတက်တီရှိမှုကိုချီးကျူးပြောဆိုထားပါတယ်ရှင်
။2028ခုနှစ်နွေရာသီအိုလံပစ်ပြိုင်ပွဲတွေကိုအင်ရှင်ဖြစ်နဲ့လက်ခံကျင်းပမယ်။အမေရိကန်ပြည်ထောင်စုလော့စ်အိန်ဂျလစ်မြို့ကိုမနေ့တုန်းကအိုလံပစ်အလံစရောက်လာပြီဖြစ်ပါတယ်။အမေရိကန်အားကစားအသင်း Truck စုကိုဝစ်ထားတဲ့ Los Angeles မြို့တော်ဝန် Karen Bus ကပြင်သစ်နိုင်ငံကနေ Delta လေကြောင်းပိုင်ဂျက်လီယင်နဲ့အလံကိုတည်လာတာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းက Paris Olympic ပွဲတော်ပိတ်ပဲအခမ်းအနားမှာတော့မြို့တော်ဝန် Karen Bus ကအလံကိုလက်ခံယူခဲ့ပြီးတော့နာမည်ကျော် Hollywood ရုပ်ရှင်မင်းသား Tom Cruise က Mission Impossible ရုပ်ရှင်ကားတွေကအတိုင်းအားကစားရုံခေါင်းမိုးကနေဆင်းပြီးတော့လက်ဆင့်ကမ်းခဲ့တာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကတအန်းမျိုးသားလူမျိုးရေးတက်မတော်တရားလမ်းလေးသိမ်းယူထားတဲ့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမျိုးတော်နမ်ဆန်ကိုတနင်္လာနေ့ညသကောင်ရံအချိန်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ပါဗါတယ်။အဲဒီတိုက်ခိုက်မှုအတွင်းမှာထိခိုက်သေးဆုံးမှုပျက်စီးမှုတွေရှိခဲ့ပါတယ်လို့ဒေသခံအဖွဲ့အစည်းတွေက VOA ကိုပြောပါတယ်။ဒီလိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်လက်နက်ကိုင်ပြည်ပခါတွေကြားမှာအရက်သားပြည်သူတွေတေဆုံးမှုတွေအတွက်ကုလသမဂ္ဂကသတိပေးနေချိန်မှာပဲအခုလိုမျိုးနောက်ထပ်အသေးပြောက်တွေနဲ့ကြုံနေရတာပါရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစီသူတင်ပြပေးထားပါတယ
်စစ်ကောင်စီတပ်နဲ့တရားနယ်လေအကြားရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နောင်ချူမြို့တွေမှာတိုက်ပွဲတွေပြင်းထန်နေတယ်လို့တရားနယ်လေကနမ်ဆန်မြို့အပါအဝင်သူတို့သိမ်းယူထားတဲ့မြို့ဆန်းမြို့မှာတရားသူကြီးတွေခန့်ပြီးတော့အကျိုးရေးလုပ်ငန်းတွေအကောင့်ထဲဖုံးနေချိန်မှာဒီလေကြောင်းတက်ခတ်မှုဖြစ်ခဲ့တာပါဒီတက်ခတ်မှုဟာဒီလ12ရက်နေ့ညသကောင်ချိန်မှာဖြစ်ပွားခဲ့တာဖြစ်ကြောင်းတန်အမျိုးသမီးအဖွဲ့ TWO ကတာဝန်ရှိသူတူကပြောပါတယ
်ကျွန်တော်တို့တရားလောက်ဆိုရင်ဟုတ်တယ်မင်းညာ17နိုင်ကျွန်း17နိုင်ဝင်းကျင်မှာလေရင်က3ချိန်မှာပွားတယ်ပါပြမအဲ့ဒီပုံချေတိုက်ခိုက်မှုတွေလုပ်ခဲ့တယ်တော်တော်များများကအော်ဒီဌာနဆိုင်ရာတွေမှာပုံပြမထိခိုက်မှုတွေရှိရလို့တော့ပြောကြပါဘုံတော့ပြောထဲမှာပဲရှိကြတယ်အဲ့ဒီကမှဆိုရင်တော့အာဒီဒေတာခံတယောက်တည်ဆုံးတယ်တယောက်တန်ရရတယ်ကျမတို့လည်းအဲ့လောက်ပဲသိရသေးတယ်ကျန်တဲ့အသေးစိတ်ကြတော့ဟိုဆက်လို့မရအောင်ဖြစ်နေ
မြန်မာနိုင်ငံမှာမကြသေးခင်သတင်းပတ်တွေကစလက်နက်ကင်ပြိပခါတွေကြီးထွားလာရကအရသာအများပြသည်ဆုံးရတဲ့အပေါ်မနေ့ကကုလသမဂ္ဂကပြင်းပြင်းထန်ထန်ရှုံချလိုက်ပြီးတဲ့နောက်မှာပဲနောက်ထပ်သေဆုံးမှုသတင်းတွေထွက်ပေါ်လာတာပါတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအရက်သားတွေတည်ကျင်နေတဲ့ဖြစ်ရပ်တွေဟာစိုးရင်စရာအဆင့်ထိရောက်နေပြီလို့လဲကုလသမဂ္ဂအတွင်းဘူးချုပ်ယုံကသတိပေးထားပါတယ်နမ်ဆန်မြို့ကိုတရားနယ်လေက2023ခုနှစ်ဒီဇင်ဘာလလယ်မှာတည်ယူခဲ့ပြီးနောက်ပိုင်းမှာဖုန်းအင်တာနက်လျှက်စင်မီနဲ့လမ်းပန်းဆက်သွယ်ရေးတွေပြတ်တောက်နေခဲ့တာပါလက်ရှိမှာနမ်ဆန်မြို့နဲ့ဆက်သွယ်ရတဲ့အခက်အခဲကိုတခြားဒေသကိုရောက်ရှိနေတဲ့နမ်ဆန်မြို့ခံတဦးကအခုလိုပြောပါတယ
်။ဒီကမှာကတော့ပုဂ္ဂိုလ်ကအနေနဲ့ဘလို့ကဒီရုပ်စာလေး starting အနေနဲ့ဆန်တခုအဲ့ဒါခုတော့ဘလို့ထောင်ထားတာရှိတယ်အဲ့ဒါပုဂ္ဂိုလ်ကပေါ့အဲ့ဒီမှာတောင်းတာအဆုံးမပြောလို့မရပါဘူး။ဒီဘက်ဘာလို့ကကျွန်တော်ဆာနေတဲ့ဒီဆက်သွယ်ပြေးချလာတယ်။ဒါပေမဲ့တခုချင်းဖြစ်တာကျွန်တော်အိမ်ကစာပို့လာတာမရှိဘူး။ကျွန်တော်ကပို့လို့များသူတို့ပို့လာမှကျွန်တော်ကသူတို့နဲ့ဟိုစာလေး contact ရတာ။
ရန်လေရဲ့ထုတ်ပြန်ကြမှာတော့12ရက်နေ့ည17နာရီခွဲကနေ12နာရီအတွင်းလေရင်နဲ့3ချိန်ဘုံ6လုံးကျဲချခဲ့ကြောင်းမြို့လေရဲ့ EBC ရုံးဝင်းမှာကြာရောက်ပြီးတော့ရတားတဦးတည်ဆုံးပြီးတဦးတန်ရာရကြောင်းနဲ့ EBC ရုံးက Transformer ထိခိုက်ပျက်စီးခဲ့တယ်လို့မြို့မကိုင်းကြောင်းနဲ့လူနေအိမ်5လုံးထိခိုက်ကြောင်းသတင်းထုတ်ပြန်ထားပါတယ် ရှမ်းမြောက်ဒေသအတွင်းသတင်းတွေကိုအဓိကဖော်ပြနေတဲ့ရွှေဖီမြေသတင်းဌာနကတော့အမျိုးသားနှစ်ဦးသေဆုံးပြီးတော့အမျိုးသမီးတဦးထိခိုက်ဒဏ်ရာရကြောင်းနဲ့လက်စစ်ရုံးပြန်ကြားရေးရုံးနဲ့တရားရုံးတွေမှာအဓိကထိခိုက်ခဲ့ကြောင်းရေးသားထားပါတယ်။မနေ့ကလေကြောင်းတိုက်ခတ်မှုအပါအဝင်ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူး။လောလောဆယ်မှာ DNL အဖွဲ့ကနမ်ဆန်မန်တုံနမ်ခန်ကုခိုင်နမ်ဒူမိုင်းငော့မိုင်းလုံးကြောင်မဲနောင်ချူမိုးကိုမိုးမိတ်နဲ့တီဘောမြို့နယ်တွေကိုထိန်းချုပ်ထားတာဖြစ်ပါတယ်။ဒီလ9ရက်နဲ့6ရက်နေ့က DNL ထိန်းချုပ်ထားတဲ့ကုခိုင်မြို့ကိုစစ်ကောင်စီကလေကြောင်းက2ရက်ဆက်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လူ6ဦးသေဆုံးပြီးတော့လူ10ဦးခန့်ဒဏ်ရာရရှိခဲ့တယ်လို့လူနေအိမ်နဲ့မြို့မဇေယျကဆိုင်ခန်းအများအပြားလဲမိလောင်ပျက်စီးခဲ့ပါတယ်။မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDA ခေါ်ကိုကန့်တပ်ဖွဲ့ထိန်းချုပ်ရာလောက်ကိုင်းနဲ့တိမ်တီမြို့တွေမှာလဲဒီလပိုင်းတွေအတွင်းမှာစစ်ကောင်စီကလေကြောင်းက9ချိန်တိုက်ခိုက်ခဲ့ရမှာအရက်သား15ဦးသေဆုံးပြီးတော့စာတင်ကျောင်းဖျားကျောင်းစီးရုံတွေပျက်စီးခဲ့ကြောင်း MNDA ကသတင်းထုတ်ပြန်ထားပါတယ်။တအန် DNL ကိုကန့် MNDA နဲ့ရခိုင် AA ပါဝင်တဲ့ညီနောင်မဟာမိတ်3ဖွဲ့ကတော့စစ်ကောင်စီကတိုက်ပွဲဖြစ်ပွားတာမရှိဘဲမြို့ရွာတွေအပေါ်ဘုံကျဲတိုက်ခိုက်တာတွေရက်ဆိုင်စေဖို့အတွက်တရုတ်နဲ့အင်ဒီဂျင်းနိုင်ငံတွေကဝိုင်းဝန်းတားဆီးပေးဖို့တောင်းဆိုထားပါတယ်။ဒီတောင်းဆိုချက်ဟာတရုတ်နိုင်ငံကြီးဝန်ကြီးဌာနအာရှရေးရာထူးကိုယ်စားလှယ်နေပြည်တော်ကိုမလာရောက်မီဒီလ6ရက်နေ့ကတောင်းဆိုခဲ့တာလည်းဖြစ်ပါလားခင်ဗျာ
ဒါကတော့ TNL တင်ထားတဲ့မြို့တော်နမ်ဆန်ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့တဲ့တွင်ကိုစီသူပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့ချင်းပြည်နယ်ဘက်ကအခြေအနေကိုတင်ပြပေးကြပါတယ်ချင်းပြည်နယ်မှာအရေးပါတဲ့ဟာခါထန်တလန်ကားလန်တခြားစစ်ကောင်စီတပ်စခန်းတွေကိုဒေသခံတော်လှန်ရေးအဖွဲ့တွေထိုးစစ်ဆင်နေရမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပြီးတော့အဲ့ဒီတိုက်ပွဲတွေထဲမှာစစ်ကောင်စီတပ်စခန်းတစ်ခုကိုထိန်းချုပ်နိုင်ခဲ့ပါတယ်လို့ဒေသခံချင်းကာကွယ်ရေးအဖွဲ့ CDF ဟာခါကသတင်းထုတ်ပြန်ပါတယ်ချင်းပြည်နယ်ဘက်ကအခြေအနေမမျှတစင်အောင်ကတင်ပြပေးထားပါတယ်
ချင်းပြည်နယ်ဟာခါထန်တလန်ကာလန်မွာစစ်ကောင်စီရဲ့ K1 zone တပ်စခန်းကို CDF ဟာခါနဲ့ချင်းမျိုးသားတပ်မတော် CNA ပူးပေါင်းတပ်ဖွဲ့တို့က Operation Run အမည်နဲ့တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တဲ့အကြောင်းဩဂုတ်လ12ရက်မနေ့က CDF ဟာခါကထုတ်ပြန်ထားပါတယ်ဟာခါထန်တလန်လက်တလို့တိုက်ပွဲတွေနဲ့ပတ်သက်လို့ချင်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူအတွင်းမှုဦးအောင်ချိုကို VOE ကဆက်သွယ်မေးမြန်းခဲ့ပေမဲ့မအားလက်တဲ့အတွက်ကြောင့်ဆိုပြီးတော့ပြန်ပြီးတော့တုံ့ပြန်ဖြေကြားတာမရှိသလိုချင်းပြည်နယ်ကစီရေးအခြေအနေနဲ့ပတ်သက်လို့လည်းစစ်ကောင်စီကသတင်းထုတ်ပြန်တာလက်တလို့မတွေ့ရသေးပါဘူးဟာခါမြို့နယ်ထန်တလန်မြို့ကစစ်ကောင်စီတပ်စခန်းတဝိုက်မှာပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့ကနေအခုချိန်ထိတိုက်ပွဲငယ်တွေဆက်တိုက်ဖြစ်နေတယ်လို့လူညူရေးအရာအမည်မဖော်လို့တဲ့ဟာခါမြို့ကန်တူက VOE ကိုပြောပါတယ
်ဆက်တိုက်စီတလို့ပဲတိုက်ပွဲကတော့အဲဒီဂျုံက22ရက်နေ့ကနေစတာလေဒီကြည့်ဆက်တိုက်စီတလို့ပဲတော်ရှော်လည်းဟုတ်ဒီဟာခါကနေထန်တလန်ကိုစစ်ကူပေးတဲ့ကိုလူတွေကကြောက်ဖြတ်ပြီးတော့မြန်မာပြည်ကနေအမေအင်းတိုင်းလို့
နောက်ထပ်ဟာခါမျိုးကန်တူကလည်းစစ်ကောင်စီတပ်ဖွဲ့ရဲ့ထောက်ပို့စစ်ကူတွေကြားပြတ်တိုက်ခိုက်ခံရပြီးထိခိုက်ဒဏ်ရာနဲ့ဟာခါစီရင်ကိုရောက်လာတဲ့သူတွေရှိတယ်လို့ပြောပါတယ
်အဲဒီစခန်းမှာကြာချင်းကြီးတင်းကနေနဲ့ဒီလိုဥရာရှိတဲ့ကာကစီလာမသိဘယ်မှာဒီလိုလေတော်တော်အချိနာကြတယ်လို့တော့ပြောတယ်စေယုံမှာလည်းတော်တော်မြင်ရရောက်ချက်လို့ပြောတယ်ပြောရင်ပတ်ဆိုရင်ဒီလိုထုတ်ပုတ်ရင်နဲ့အလီချီနဲ့တောက်လျှောက်ချပြေးတာပေါ့နရေ3ရက်တွင်လီချီနဲ့လူချလာလားပါချလာတော့မသိဘူးကျွန်တော်တို့ကတော့ဒီတိကနဲ့ဒီတက်ကုန်းကိုလှလှန်းချနေရတာပေါ့
ဟာခါနဲ့ထန်တလန်ကြားတစ်မြစ်တရားခိတ်တဝိုက်မှာပဲစစ်ကောင်စီတပ်စခန်းတွေကျင်တော့တယ်လို့ဟာခါမြို့ကန်တချို့ကဆိုပါတယ်စစ်ကောင်စီဘက်ကရဟတ်ရင်တွေပြင်တန်းနေပြီးလက်နက်ကြီးပစ်ခတ်တံတွေလည်းနေတိုင်းကြားရတယ်လို့သူတို့ကပြောပါတယ် CDF ဟာခါရဲ့မင်းကသတင်းထုတ်ပြန်ချက်မှာတော့ K-Van Zone စခန်းသိမ်းတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်က10ဦးသေဆုံးပြီးအများပြားထဏ်ရာရခဲ့တယ်လို့ဆိုပါတယ်60မမMA1 နှစ်လက် MA2 လေးလက် MA3 တစ်လက် MA4 နှစ်လက်မရှင်းကန်တစ်လက်ကြီပောက်က25ခုမိုင်းနဲ့ခဲယံတွေသိမ်းဆီးရမိတဲ့အကြောင်းလေပုံနေနဲ့တကွလူမှုကွန်ရက် Facebook ဆံမျက်နှာမှာထုတ်ပြန်ထားပါတယ်ချင်းပူပေါင်းတပ်ဖွဲ့ဘက်ကအထူးကအသေးပြောင်းစီးရင်ကိုတော့ဖော်ပြထားတာမရှိပါဘူးတိုက်ပွဲသေးစိတ်အခြေအနေကိုသိရဖို့ CDF ဟာခါကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပြီးမှဆက်သွယ်လို့မရသေးပါဘူး။အလားတူပြီးခဲ့တဲ့ဇူလိုင်22ရက်နေ့ကလည်းဟာခါနဲ့ထန်တလန်ကြားစစ်ကောင်စီတပ်စခန်း3ခုထက်မနည်းကိုချင်းပူပေါင်းတပ်ဖွဲ့ကတိမ့်ပိုက်ထိန်းချုပ်ထားတာပါ။စခန်းသိမ်းတိုက်ပွဲကြောင့်အခုတလောဟာခါမြို့ပေါ်လမ်းစုံလမ်းကွာနဲ့လူသွားများတဲ့နေရာတွေမှာစစ်စည်းတွေနဲ့လုံခြုံရေးပို့ပြီးတော့တင်းကျပ်လာတယ်လို့နောက်ထပ်ဟာခါမြို့ကန်တူကပြောပါရယ်။
在这里也看见是这样流的血，里面布满的蓝手，蓝手嘛，那苗是高级的，是一个，是是是，也看到流的血。在那个东西，在这里也看到这个玻璃的血是的，这是个中国人的血是的，看到不呢？这种声音听得到。
ဟာကမျိုးတွေမှာတော့နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေမရှိသေးဘူးလို့လည်းမြို့ကန်တွေကဆိုပါတယ်ပုံမှန်သွားလာနေထိုင်နေပြီးတော့ဖလန်ပလဲဝဆတဲ့မြို့တွေဘက်ကစစ်ပီးရှောင်တွေဟာကမှာအများပြားလာရောက်ပြီးတော့ခိုးလုံနေကြတယ်လို့ပြောပါတယ်ဟာကမျိုးနာတိုက်ပွဲတွေနီးကပ်လာတာကြောင့်လည်းမြို့ကန်တွေအနေနဲ့စစ်ရေးအခြေအနေကိုစိုးရိမ်နေကြပါတယ်ရှင်
ဒါကတော့ချင်းပြည်နယ်တွေကစစ်ကောင်စီတပ်စခန်းတွေကိုဒေသခံတော်လှန်ရေးအဖွဲ့တွေထိုးစစ်ဆင်နေတဲ့အခြေအနေမမျှတစင်အောင်ပြောပြပေးခဲ့တာပါဆက်ပြီးတော့အခြေခံလူဝါကလာစာတိုးလိုက်တဲ့အပေါ်မှာသဘောထားအမြင်တွေတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံမှာကုန်စင်းတွေကအစမတန်တက်လာတဲ့အချိန်အလုသမားတွေအတွက်တရက်တာလောက်ခလာစာအနည်းဆုံး 6,800 ကျပ်အဖြစ်နဲ့စစ်ကောင်စီကတိုးမြင့်တက်မှတ်လိုက်ပေမဲ့လက်တွေမှာတော့ပြေလည်မှာမဟုတ်ဘူးလို့အလုသမားရေးဆောင်ရွက်သူတွေကပြောပါတယ်အခြေခံလောကလာစာတနေ့ကိုကြက်တောင်းဝင်းကျင်လောက်ရမှာပဲလက်ရှိကုံစင်းတုံးနဲ့စားတောက်နိုင်မယ်လို့အလုသမားတွေကပြောပါတယ်ကိုစံကျော်ကတင်ပြပေးထားပါတယ
်မြန်မာနိုင်ငံမှာအောက်တိုဘာ1ရက်နေ့ကစပြီးတရတာလောကလာစာအနည်းဆုံး 6,800 ကျပ်အဖြစ်တိုးမြင့်လာကြောင်းစစ်ကောင်စီကပြီးခဲ့တဲ့ရက်ပိုင်းတွင်ကြေညာခဲ့ပါတယ်2023ခုနှစ်နိုဝင်ဘာလကမြန်မာနိုင်ငံအလုသမားရေးဌာနကနေအလုသမားတွေရဲ့အခြေခံလောကလာစာကိုအနည်းဆုံးအခကျင်းငွေကျပ်4,800တက်မှတ်ထားပြီးထောက်ပံ့ကြေးအဖြစ်ကျပ်ငွေ1,000ကိုတိုးမြင့်တက်မှတ်ခဲ့တာပါအခုအောက်တိုဘာ1ရက်နေ့ကစပြီးထောက်ပံ့ငွေနောက်ထပ် 1,000 ကျပ်တိုးမြင့်လိုက်တဲ့အတွက်တရတာလောကလာစာအနည်းဆုံး 6,800 ကျပ်ဖြစ်သွားပါတယ်ဒါပေမဲ့ဒီလောကလာစာနှုန်းဟာအခုကာလကုန်စည်နှုန်းကြောင့်လောင်းထားတဲ့ပမာဏကိုရရှိကြတာမဟုတ်ဘူးလို့စက်ယုံလုတ်သားတမကဝင်တူဦးက VOA ကိုပြောပါတယ်
အခုလတည်းနေရာမှာစပြီးတော့ဒီတထောင်ကတိုးပေးရဆိုတော့လေအခုလပိုင်းငိုင်းနေမှာပတ်မပါဘူးတိကြရမှာဘလို့လောက်မှာတော့သူအခု3,000တိုးပေးရဆိုတော့လေဘလို့ဒီညမှာလောက်တဲ့နေထားတခုမဟုတ်ဘူးလေအရင်က3,000တိုးပေးတယ်အဲ့3,000တိုးပေးတဲ့ဟာမှာထပ်ပြီးတက်လာတယ်အခု3,000ထပ်တိုးပေးတယ်သူ3,000တိုးပေးလိုက်တဲ့အချိန်နေမှာအခုစောင်းစီရဲ့တပိတ်တာလည်းအမလို့တည်ရတဲ့စံနေရတယ်လူလက်တန်းစားတွေစားတဲ့စံဆိုတော့လူဒီတနေ့တုန်းအလုပ်သမားတယောက်ရဲ့တနေ့တာလုံးလှုပ်လှုပ်တဲ့5,800တန်ဖိုးနဲ့ညညနဲ့စံနေစားနေရအမရယ်တနေ့ကုန်လုံးမှစံတကြီးတော့ပဲဝယ်လို့ရတာစံနဲ့ဒီဆေးဝါးတွေစားတော့ဖို့ဒီလိုအပ်တဲ့ချက်လက်တွေကဘာမှလာမဝယ်နိုင်ဒီစံတကြီးဝယ်ဖို့အတွက်တော့မှဒီတနေ့ကုန်လုံးလုတ်ကြတာလေအဲ့လိုမျိုးနေတာချင်းနေရဆိုတော့ဘလူးနီးနဲ့မှဒါလောက်ငှားတဲ့နေထားမဟုတ်ဘူးတကယ်လက်တွေ့မှာဆိုလို့ရှိရင်တော့ဒေးစီးအမှန်တကယ်တိုးပေးမယ်ဆိုရင်တော့ODJ ပါတိုးလာမှာဖြစ်တဲ့တက်မလို့ဒီလူသမားတွေတခုတော့ကလုံလောက်တဲ့စားဝတ်နေထိုင်မှုတခုဖြစ်လာနိုင်မယ်လို့ကညီမတော့မျှော်လင့်တယ်ဟုတ်
အလုတ်ချိန်၈နာရီအပြည့်အတွက်လှုပ်အားခအပြည့်ဝမရတာမျိုးအပြင်အချိန်ပိုစင်းကိုင်းပြီးအခမဲ့စေကိုင်းတာမျိုးလည်းတချို့လုပ်ငန်းငွေတွေမှာရှိပါတယ်အလုတ်သမားတွေရဲ့အခြေခံအခွင့်အရေးတွေချိုးဖောက်ခံနေရချိန်မှာအခုလိုတရားဝင်သတ်မှတ်ထားတဲ့တနစ်တာလှုပ်အားခနှုံးသားကလည်းမလုံလောက်ဘူးလို့ပြောပါတယ်
ဒီကနောက်ကလည်းတော့တောင်းလို့ဖြီရှာနေမှအဲဒီ OD driver နဲ့တိုးမှနဲ့ဆိုမှဒါနည်းနည်းတိတိတပ်ပါပြောင်းလဲမှုတစ်ခုဖြစ်လာနေမှာပေါ့နော်ပုံစံတော့ကတော့မြင့်တက်နေရဆိုတော့ဒါကြီးတိုးသွားတာကြီးကအရင်ကြီးတပ်ပါပြောင်းလဲသွားတာမှာမဟုတ်တာ
တချို့လုပ်ငန်းငွေတွေမှာတော့အရင်ကတည်းကတနစ်တာလောက်အားခကိုကျပ်ငွေ 6,800 ပေးထားတဲ့အတွက်အခုလိုကျပ်ငွေ 1,000 တိုးမြင့်တက်မှတ်လိုက်ချိန်မှာအကျုံးဝင်ဘူးလို့ဆိုပါတယ်လက်တွေ့မှာတနစ်တာလောက်အားခကျပ် 1,000 ရမှသာအခုကာလမှာစားတောက်နေထိုင်နိုင်မယ်လို့စက်ယုံလုံသားတူကပြောပါတယ
်ပုံမှန်ကတော့ 4,800 ရဲ့ 1,000 ထပ်တိုးပေးရတော့ 9,800 အဲ့ဒါကိုကျွန်တော်တို့စက်ယုံနဲ့ 1,000 ထပ်တိုးပေးတော့ 9,800 ထက်သွားအဲ့ဒါကျွန်တော်တို့ခေါ်ပြောရည်ကျွန်တော်တို့5,000လောက်တော့ကြာသွားကျွန်တော်တို့တိုးထားတာလောက်တော့မလောက်ဘူး 9,800 အနည်းဆုံး 1,000 လောက်ဖြစ်နေတာပေါ့ဟိုဒီကြည့်ဦးပေါ့ဒီကြီးတောင်းချင်ပါလားလေဒီလည်းဟိုလူသမားတွေရဲ့အဝတ်နေရာကအစူဆောင်းလာတာအကုန်လုံးဖြစ်နေတော့ခုက6,800နဲ့ကဘာမှမထူပါဘူးဒီတိုင်းပါပဲဒီနှုံးမဲ့တက်သွားလိမ့်မယ်ဒီသားသာတက်မလာဘူးအဲ့ဒါဖြစ်နေတက်1,000လောက်ဖြစ်နေ
နိုင်ငံရေးစီးပွားရေးအကျက်တဲတွေနဲ့အတူစက်ယုံလုပ်ငန်းခွင်တွေပုံမှန်လည်ပတ်နိုင်ဖို့ခက်ခဲလာသလိုအလုပ်သမားတွေရဲ့ဝင်ငွေကလည်းလက်ရှိကုန်စည်နှုန်းနဲ့မမျှမတအခက်ကြုံနေကြရပါတယ်အလုပ်သမားတွေရဲ့အခြေခံရပိုင်ခွင့်ခေါင်းပုံဖြတ်ခံရတာတွေဟာကိုဗစ်ကပ်ဘေးနဲ့အာဏာသိမ်းကာလမတိုင်ခင်ကတည်းကအခြေခံလုပ်သားအများစုရှိတဲ့လုပ်ငန်းခွင်တွေမှာကြုံတွေ့နေရတာပါကိုဗစ်ကပ်ရောဂါဘေးကနေနလန့်ပြန်မထူနိုင်ချိန်အာဏာသိမ်းမှုထပ်ပြီးကြုံတွေ့ရလို့နောက်ဆက်တွဲမတည်ငြိမ်မှုတွေနဲ့လူမှုစီးပွားအကျက်တဲတွေဟာအောက်ခြေလုပ်သားတွေအတွက်ပိုပြီးထိခိုက်စေတယ်လို့အလုပ်သမားရေးရှာသူတွေက VOA ကိုပြောပါတယ်ခင်ဗျာ
ဒါကတော့အလုသမားအခြေခံလာစာတိုးလိုက်တဲ့အပေါ်သဘောထားအမြင်တွေကိုစံကြော်တင်ပြပေးခဲ့တာပါရှင်ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းဆောင်မှတင်ဆက်ပေးကြပါမယ်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာတော့လူဝင်မှုကြီးကြပ်ရေးကိစ္စကအရေးပါဆုံးထိပ်တန်းကိစ္စရပ်ထဲကတစ်ခုဖြစ်ပါတယ်ဒုသမ္မတကမလာဟာရစ်ကသ သူအစိုးရရှေ့နေဘဝကနေစပြီးတော့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စတွေဆောင်ရွက်ခဲ့တာကိုထောက်ပြပြီးတော့မဲဆွဲနေချိန်မှာပဲတမရဟောင်းဒေါ်နယ်ထရန့်ကတော့လက်ရှိဒီမိုကရက်တစ်အစိုးရလက်ထက်မှာနိုင်ငံထဲကိုရွှေ့ပြောင်းဝင်ရောက်သူဥယျာဉ်စံချိန်တင်အများဆုံးဖြစ်လာတယ်ဆိုတာကိုဝေဖန်လိုက်ပြီးတော့သူ့လက်ထက်ကြရင်တော့ဒီလိုအထောက်ထားမဲ့ဝင်ရောက်လာတဲ့သူအများအပြားကိုနေရက်ကိုပြန်ပို့မယ်လို့ကတိပြုပြောဆိုနေပါတယ် VOA သတင်းတောက် Alan Barrows ပေးပို့ထားတဲ့သတင်းဆောင်မှာမက်ခင်ဖြူထွေးတင်ပြပေးထားပါတယ်
သူသမရကမလာဟဲရစ်ဟာအရင်ကအစိုးရရှေ့နေခရိုင်တရားရုံးရှေ့နေကယ်လီဖိုးနီးယားပြည်နယ်ရှေ့နေကျုပ်စတဲ့တာဝန်တွေထမ်းခဲ့ချိန်တုန်းကလူဝင်မှုကြီးကြပ်ရေးရာကင်တွယ်ခဲ့တာတွေကိုလက်ရှိမဲဆွဲလှုပ်ရှားမှုတွေမှာမိမောက်ထူပြောဆိုပါတယ
် I walked underground tunnels between the United States and Mexico
ဥပဒေစိုးမိုးရေးတာဝန်ရှိတဲ့သူတွေနဲ့အတူအမေရိကန်နဲ့မက္ကဆီကိုနယ်ဆက်မြေအောက်ဥမင်လှိုင်ကောင်းနေတဲ့အထိကျွန်မကိုယ်တိုင်သွားခဲ့ပါတယ်နိုင်ငံ내တရားမဝင်ဝင်ရောက်လာတဲ့နေဆက်ဖြတ်ကျော်ခိုင်းနေမိုးရစေးမှောင်ခိုခိုင်းနေလူမှောင်ခိုသမားတွေနောက်ကိုခြေရခံလိုက်ပြီးတော့သူတို့ကိုတရားစွဲဆိုအရေးယူနိုင်တဲ့အထိအမှုတွေကိုတစ်ခုပြီးတစ်ခုအောင်မြင်အောင်စွမ်းဆောင်နိုင်ခဲ့ပါတယ
်သမ္မတအောင်ဒေါ်နယ်ထရမ့်ကတော့ရွှေ့ပြောင်းသူတွေကိုဟန်ကြားဖို့သူသမ္မတလက်ထက်တုန်းကလည်းနေဆက်တစ်လျှောက်ကီလိုမီတာ80ကျော်ရှည်လျားတဲ့ဒိုင်းကြီးတိဆောက်ခဲ့တယ်လို့ရွှေ့ပြောင်းမိသားစုဝင်ကလင်းငယ်တွေကိုမိဘတွေနဲ့ခွဲထားတာ။နောက်နိုင်ငံအတွင်းဒုက္ခသည်လက်ခံတဲ့အရေးအတွက်ကိုလည်းတမိုင်းဝင်အနည်းဆုံးအဆင့်ထိလျှော့ရှားဖြစ်တာလို့မူဝါဒတွေချမှတ်အကောင့်ထဲဖော်ခဲ့ပါတယ်
။ This November the American people are going to compare these records and they're going to tell
ဒီနိုဝင်ဘာလမှာတော့အမေရိကန်ပြည်သူတွေအနေနဲ့မှတ်တမ်းအချက်လက်တွေကိုနိုင်ရှင်ပြီးနေဆက်စီဇာဟဲရစ်ကြီးခင်ဗျားအင်မတန်ဆိုးရွားတဲ့လုပ်တွေကိုလုပ်ခဲ့တဲ့တိုင်းပြည်ကိုရှက်ရအောင်လုပ်နေတာပဲခင်ဗျားတို့ဒါဝင်ရနေဖြုတ်တဲ့ဒီကနေထွက်သွားတော့လို့ပြောလာကြပါလိမ့်မယ
်လူမှုကြီးကြပ်ရေးကလမ်းမဲ့သမရရွေးကောက်ပွဲမှာတော့အရေးပါတဲ့ကိစ္စတစ်ခုဖြစ်နေတာပါရှီကာဂိုကောင်ဆယ်အဖွဲ့ကလုပ်တဲ့စစ်တမ်းတစ်ခုမှာပါဝင်ခဲ့သူတွေရဲ့90ရာခိုင်နှုန်းကရွှေ့ပြောင်းဝင်ရောက်သူအရေးအတွက်များပြားလာတာဟာအမေရိကန်အတွက်ချင်းချောက်မှုဖြစ်တယ်လို့ပြုံပြန်ကြပါတယ်အမေရိကန်လူထုတဝက်ကျော်ကနေဆက်တိုင်းနဲ့အမေရိကန်မက္ကဆီကိုနယ်စပ်မှာအမေရိကန်တပ်ဖွဲ့တွေချထားတာကိုထောက်ခံကြပေမဲ့လို့အထောက်ထားမဲ့ဝင်ရောက်လာသူတွေကိုအစုလိုက်ပြုံလိုက်နေရပြန်ပို့တဲ့ကိစ္စကိုတော့အများစုကမထောက်ခံကြပါဘူး။လူဝင်မှုကြီးကြပ်ရေးပြည်ပြင်ပြောင်းလဲမှုဥပဒေကိုကွန်ဂရက်လွှတ်တော်မှာချမှတ်ဖို့ပြက်ကွက်နေတာနဲ့အမျှဘယ်သမရပဲတက်တက်ဒါနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကိုသမရအမိန့်နဲ့ကင်တွယ်နေတာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးရာရှေ့နေခိုရီဖော်မန်ကအခုလိုသုံးသပ်ပြောဆိုပါတယ်
With the political environment we're in, it's a tough place because executive action.
ရရှိနိုင်ငံရေးအခင်းကျင်းမှာသမရအုပ်ချုပ်ရေးအမိန့်အောက်မှာပဲဒီကိစ္စတွေကိုကင်တွယ်နေရတာဖြစ်လို့ခက်ပါတယ်။လွှတ်တော်ကလည်းဒါကိုမကင်တွယ်ချင်ပါဘူး
။ဒုသမရကမလာဟဲရစ်ကတော့နေဆက်လုံခြုံရေးဥပဒေချမှတ်နိုင်အောင်ပါတီကြီးနှစ်ရက်လုံးကလွှတ်တော်မတ်တွေပါဝင်ပြီးဒီနှစ်အစောပိုင်းအထက်လွှတ်တော်မှာကြိုးပမ်းခဲ့တာတွေကိုထရမ့်ကပြက်စီအောင်လုပ်ခဲ့တယ်လို့ထောက်ပြပြီးသူအနေနဲ့ကတော့ဒီနေဆက်လုံခြုံရေးဥပဒေကိုထောက်ခံသွားမယ်လို့ကတိပြုပြောပါတယ်။
ပါတီ
နဲ့ဆက်လုံးထောက်ခံထားတဲ့ကိစ္စကိုထရန့်ကတိုက်ခိုက်နေပါတယ်။ဒီလိုလုံးမရွေးကောက်ပွဲနိုင်လိမ့်မယ်လို့သူကထင်နေတာပါ။နေဆက်လုံခြုံရေးကိုသူဂယုမဆိုင်ဘူးဆိုတာပြနေတာပါပဲ။သူကတော့သူ့အတွက်ပဲဂယုဆိုင်တဲ့သူပါ။ဒီနေရာမှာကျွန်မအနေနဲ့ဂရုပြုပြောလိုတာကကျွန်မသမ္မတဖြစ်လာရင်ဒေါ်နယ်ထရန့်ဖျက်ဆီးခဲ့တဲ့နေဆက်လုံခြုံရေးဥပဒေကြမ်းကိုထောက်ခံပြီးတော့ဥပဒေအဖြစ်လက်မှတ်ရေးထိုးပြဋ္ဌာန်းသွားမယ်ဆိုတာပါပဲ။
ထရမ့်ရဲ့ Republican မှာမိတွေကတော့ကမလာဟဲရစ်စ်ကိုအသာစီးရနိုင်မဲ့ကိစ္စတွေမှာအာရုံစိုက်မဲဆွယ်ဖို့အထူးသဖြင့်အခုလိုလူမှုကြီးကြပ်ရေးကိစ္စကိုအဓိကထားဖို့ထရမ့်ကိုတိုက်တွန်းနေတာပါ။ဒါကြောင့်ထရမ့်အနေနဲ့နေထိုင်ခွင့်အထောက်အထားမရှိသူတွေကိုနေရက်ပြန်ပို့ဖို့စက်တိုက်ပြောဆိုနေတယ်လို့သမ္မတဘိုင်ဒန်နဲ့ဒုသမ္မတဟဲရစ်စ်တို့ကတော့နေဆက်ဖွင့်မူဝါဒကျင့်သုံးနေတယ်ဆိုပြီးဝေဖန်ပါတယ်။
With your vote, inflation will stop. The illegal aliens will be turned back.
ခင်ဗျားတို့ရဲ့ထောက်ခံမဲ့ငွေကြေးဖောက်ပေါက်မှုတွေကိုရပ်ပစ်နိုင်ပါတယ်။တရားမဝင်လူစိမ်းတွေနေရက်လှည့်ပြန်စေရပါမယ်။သူတို့မလာနိုင်အောင်ကျွန်တော်တို့ဟန်တားမယ်။သူကတော့ကျမတို့မှာတိတ်ကောင်းတဲ့နေဆက်ရှိတယ်။တိတ်ကောင်းတာပဲလို့ပြောနေတာဒီခင်ဗျားတို့ကြားရမှာပေါ့။တကယ်တော့ကမ္ဘာသမိုင်းမှာအဆိုးဆုံးနေဆက်ပါပဲ
။ဒီနေ့ဆိုလာထဲမှာရွှေပြောင်းဝင်ရောက်သူ3,000ကျော်ကိုနေဆက်လုံခြုံရေးတပ်ဖွဲ့တွေကဝင်ဝင်ပြုခဲ့ပါတယ်။တဟာဖြစ်ကိုဗစ်ကပ်ဘေးမတန်ခင်ထရမ့်သမ္မတတာဝန်ယူခဲ့တဲ့နောက်ဆုံးနှစ်ဖြစ်တဲ့2019ခုနှစ်ဇွန်လတုန်းကဝင်ရောက်လာခဲ့တဲ့အရေးအတွက်3,400ထက်ပိုပြီးတော့များပါတယ်။ဒါပေမဲ့2023ခုနှစ်ဒီဇင်ဘာလတုန်းကဝင်ရောက်ခဲ့တဲ့3,000ကျော်အရေးအတွက်နဲ့နှိုင်းဆမယ်ဆိုရင်တော့တဝက်ကျော်ချဆင်းသွားတာဖြစ်ပါရဲ့ရှင်။
ဒ ဒါကတော့အမေရိကန်လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးအပြန်အလှန်စည်းရုံးနေကြတဲ့အခြေအနေမက်ခင်ဖြူထွေးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamese ဖြစ်ပါတယ်။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ကနေ2024ခုနှစ်ဩဂုတ်လ13ရက်အင်္ဂါနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါမြေကြီးဩဇာအစီအစဉ် Ukraine မြန်မာ American နိုင်ငံရင်းနဲ့ကမ္ဘာတလွှားခီးသွားအစီအစဉ်တွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာစစ်ကောင်စီအကြီးအကဲကနိုင်ငံစီးပွားရေးကိုတမဝေယမစနစ်နဲ့ပြန်လည်ကျင့်သုံးဖို့ပြောဆိုလာတဲ့အတွက်လူအများကအရင်မြန်မာဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအုပ်ချုပ်ရေးခေတ်ကိုနောက်ပြန်ဆွဲသွားမလားဆိုပြီးတော့စိုးရိမ်မှုတွေရှိနေပါတယ်။အဲ့ဒီမဆလာခေတ်တုန်းကတမဝေယမစနစ်ကအောင်မြင်မှုမရှိခဲ့ဘဲနဲ့တောင်နူလေသမားတွေပေါ်မှာဖိနှိပ်ရေးရန်နေရာတစ်ခုနဲ့ပဲကျင့်သုံးခဲ့တာလို့ကြမ်းကျင်သူတွေကပြောပါတယ်။ဒီသတင်းပတ်ရဲ့မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းတင်ဆက်ပေးထားပါတယ်။
မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံရဲ့စီးပွားရေးကိုတမဝါယမစနစ်နဲ့ပြောင်းလဲကျင့်သုံးဖို့မကြသေးခင်ကပြောကြားခဲ့ပါတယ်။ဒါဟာတကယ့်ကိုစီးပွားရေးဖြစ်စဉ်တစ်ခုလုံးကိုစနစ်တကျပြောင်းလဲဖို့တေးသေးချာချာစဉ်းစားလေ့လာပြီးမှတွက်ချက်ပြောဆိုခဲ့တာလား။ဒါမှမဟုတ်ကျုံးလို့ပြောဆိုခဲ့တာလားဆိုတာအများကစမ်းစစ်နေကြပါတယ်။သို့သောဘလိုပဲဖြစ်ဖြစ်စစ်အာဏာရှင်တယောက်အနေနဲ့အဲ့ဒီလိုပြောဆိုခဲ့တဲ့အတွက်မြမဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအာဏာရှင်စနစ်အောက်ကတမဝါယမစနစ်ကိုမှီလိုက်ကြသူတွေအပါအဝင်ဒီစနစ်နဲ့ကန့်သက်ချက်တွေကိုကြားဘူးသိရှိသူတိုင်းစိုးရိမ်နေကြပါတယ်သမဝါယမစနစ်ကျင့်သုံးခဲ့စဉ်ကကျေးလက်ဒေသတွေမှာတောင်သူလယ်သမားတွေဟာတာဝန်ကျေသီးနှံပေးသွင်းနိုင်ခြင်းမရှိရင်ကျေးရွာသမဝါယမဆိုင်ကနေစံစီနဲ့လူသုံးကုန်ပစ္စည်းတွေကိုဝယ်ယူခွင့်ပိတ်ပင်တာခံခဲ့ရပါတယ်ဒါအပြင်မိမိပိုင်သီးနှံကိုကျေးရွာအပြင်ထွက်အထူးသဖြင့်မြို့ကိုသွားရောက်ရောင်းချခွင့်လည်းမရှိကြပါဘူး1988နောက်ပိုင်းစီးပွားရေးစနစ်ကျင်းသုံးပြီးနောက်ပိုင်းမှာတော့တမဝါယမဆိုတာဆက်ရှိနေပေမဲ့အရင်လိုတောင်သူလယ်သမားတွေကိုတာဝန်ကျေသီးနှံနဲ့ချိတ်ဆက်မထားတော့ပါဘူးဒါပေမဲ့လည်းတမဝါယမအမိခံပြီးမြေသိန်းရာသိန်းကစူပေါင်းလေရာစူပေါင်းဆိုင်ပြိုးမြေဆိုပြီးလုပ်ခဲ့တဲ့အတွက်ကြောင့်တချို့တောင်သူလယ်သမားတွေဟာမြေမဲ့ရာမဲ့ဖြစ်ကုန်ကြပြီးဘဝပြက်ခဲ့ကြရပါတယ်အခုလည်းပဲစစ်ကောင်စီအကြီးအကဲကတမဝါယမဆိုပြီးပြောလာတဲ့အပေါ်မှာစကိုင်းတိုင်းကဏီမြို့နယ်ရွေးကောက်ခံတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ
်စကောင်းဆောင်ကတမဝါယမစနစ်ပဲတော့ဘယ်စနစ်ပဲတော့ဘာမှမဖြစ်တော့ပွဲပြီးတော့ပွဲပြက်တော့ဘာမှလုပ်လို့မရတော့ဘယ်အောင်ကရန်းနဲ့တောင်မျိုးမြောက်ပြောလျှောက်ပြောတဲ့အစ်စ်မဲရောက်သွားပြီအဲဘယ်ဘာမှလည်းအကောင့်ထဲမပေါ်ခဲ့ဘူးအခုကတော့သူနောက်ဆုံးလက်ကျန်အချိန်လေးတွေကိုဘယ်အောင်ကရန်းလျှောက်ပြောနေတာပါပဲတမဝါယမစနစ်သားပြန်လဲကျင့်သုံးလို့ရှိရင်မဆာလာခစ်ကလို့ဖိနှိပ်ရေးရန်နေရာကြီးဖြစ်သွားမှာဘာတော်ကတက်တည်လဲဆိုတော့တမဝါယမကတင်းစီးထားတဲ့မြေကြီးရှိတယ်စုပေါင်းလေရည်အဲ့ဒီစုပေါင်းလေရည်အမတန်ကောင်းတယ်ထွန်းနှုံးတွေလည်းကောင်းတယ်အဲ့ဒီလေယာမြေကြီးထွက်တဲ့တီးနံတွေကသူတို့တမဝါမအသိချုပ်ကြီးစီကိုမရောက်ဖင်းနေအဲ့ဒီရွာမှာရှိတဲ့တာဝန်ခံလုပ်တဲ့ဟိုမြို့နေရာလူကြီးတွေနဲ့တမဝါယမလူကြီးတွေနဲ့သူအဆင်ပြေတယ်လို့ရောင်းတုံးဝေချမ်းများနဲ့လောက်တာအဲ့တော့ဖိနှိပ်မှုရန်နေရာကြီးတရက်ကိုအကောင့်ထဲပေါ်တာအဲဒါမျိုးတွေအဂိလိုက်စားမှုတွေဖြစ်နိုင်တယ်ဘာဖြစ်လို့လို့ဆိုတော့တမဝါယမထင်းချုပ်ကအတော်ခက်တယ်သူကဒီကတော့စိတ်ကူးရင်ပြီးတော့လုတာပါတိုးတော်လည်းပဲအဲ့ဒီစိတ်ကူးရင်ထားတဲ့ဟာကိုအကောင့်ထဲပေါ်ဖို့အတွက်ဆိုလို့ရှိရင်နံပါတ်1တမကြကြနဲ့ဓမ္မူရီစံနေနဲ့တော့ရမယ်အဲနံပါတ်2ကတော့ပွန့်လင်းမြင်တာမှုရှိရမယ်နောက်ပြီးတော့ပြည်သူလူထုယုံကြည်တဲ့ပုံကိုယ်တွေကနေတော့အခွင့်အရေးခေါင်းဆောင်နေရတယ်ပြီးတော့တရားရှင်းပြနိုင်တဲ့အခြေအနေရှိရအခုကတော့မဟုတ်ဘူးသူကငယ်လောကပုံစံသုံးသီးသားလူတွေဖြစ်တဲ့ခါကျဘာမှတောင်းသူကလုလို့မရဘူး
အခုစစ်ကောင်စီအကြီးအကဲပြောတဲ့တမဝါယမစနစ်ဟာအရင်မြမဆိုရှယ်လစ်လမ်းစဉ်မဆလာခေတ်ကလိုစီမံကိန်းစီးပွားရေးစနစ်အောက်ကတမဝါယမစနစ်လားဒါမှမဟုတ်ဈေးကွက်စီးပွားရေးစနစ်အောက်ကတမဝါယမစနစ်လားဆိုတာတော့ရှင်းရှင်းလင်းလင်းပြောဆိုခြင်းမရှိသေးပါဘူး ဒါပေမဲ့လည်းသမဝါယမစနစ်အောက်မှာစီးပွားရေးတစ်စုံလုံးကိုကျုံသွင်းလိုက်မယ်ဆိုရင်တော့ဈေးကွက်စီးပွားရေးစနစ်ဆိုတာပြတ်သုံးသွားမှာဖြစ်ပြီးနောက်ဆက်တွဲအနေနဲ့နိုင်ငံရဲ့အဓိကကြော်ရိုးလေယာစိုက်ပျိုးရေးဌာနအားလုံးကိုအစိုးရကချုပ်ကင်ပြီးတာဝန်ကြီးတည်ထောင်ပေးသွင်းကြဖို့ပြဋ္ဌာန်းရမှာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားအရေးတင်နန်းတွေပို့ချဆောင်ရွက်နေသူတဦးကသူကိုယ်တိုင်ဖြတ်သန်းခဲ့ရတဲ့မဆာလာခေသမဝိုင်းမှာစနစ်နဲ့နှိုင်းရှင်ပြီးအခုလိုသုံးသပ်ပြပါတယ်
။ဟိုရှင်းရှင်းလေးပါဗျာသမဝိုင်းမှာစနစ်မအောင်မြင်နိုင်ဘူးလို့ဓာတ်ထိပ်ပြောလို့ရတယ်။ဘာလို့လို့တော့ဆိုတော့ကျွန်တော်တို့စာထဲမှာသင်ခဲ့တာပဲဗျာသမဝိုင်းမှာဖတ်ခဲ့ရင်ရောဘတ်အိုမန်လည်းအယုံနေနေပဲသူမအောင်မြင်ခြင်းနေနေပဲညီကုန်းချုပ်ခဲ့ရတာ။သူကသမဝိုင်းမှာစနစ်ကိုစီမံကိန်းစီဝါရေးစနစ်နဲ့တွဲဖက်ပြီးကမှစဉ်းစားပြီးပြောတာလားဈေးကွက်စီဝါရေးစနစ်အောက်မှာပဲသမဝိုင်းမှာစနစ်ကိုလုပ်မှာလားဆိုတော့မရှင်းလင်းဘူးဒါပေမဲ့အကြံပြင်းအားဖြင့်နားလည်လိုက်ရတာကတော့စီမံကိန်းစီဝါရေးစနစ်အောက်ကသမဝိုင်းမှာစနစ်တို့အဲ့လိုမြင်ရတာပေါ့စီမံကိန်းစီဝါရေးစနစ်အောက်ကသမဝိုင်းမှာနဲ့လိုချင်တာအရင်တန်းစီပေါ့ဗျာဒါပေမဲ့မလိုချင်တဲ့ပစ္စည်းကာဗိုလိတ်တွေနဲ့တွဲထုတ်ရတယ်ဆိုတဲ့ဟာတွေကလည်းလူတို့ကခံစားပြီးသားပါအတွေ့အကြုံအသက်အရွယ်ရနေတဲ့လူကြီးတွေဆိုရင်သိပြီးသားပါတမမစနစ်ရဲ့ဒဏ်တွေကိုပေါ့ဗျာတပါတီစနစ်စီမံကိန်းစီဝါရေးစနစ်အောက်ကတမမစနစ်ဟာလူတို့ကိုဘယ်လောက်ဒုက္ခပေးခဲ့တယ်လဲဆိုတော့တမိုင်းမှာမေ့ပြောက်လို့မရပါဘူး2008ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းစီးပွားရေးကိုဈေးကွက်စီးပွားရေးစနစ်ကျင့်သုံးမည်လို့အတိအလင်းရေးထားတာရှိတယ်။အခုကသူ့ရဲ့စီနီယာကြီးတွေလုပ်ခဲ့တဲ့ဈေးကွက်စီးပွားရေးစနစ်နဲ့တွားမှာရောနောက်2008ရဲ့ဖွဲ့စည်းပုံပါပြဿနာချက်ကိုရောဟိုဆန့်ကျင်လိုက်တာလို့ကျွန်တော်တော့မြင်တယ်။အားလုံးကိုတမဆိုင်မှာထုတ်အောင်မဆိုရင်တော့အဲ့တော့တောင်းတသောဘဝတွေကတော့တကယ့်ကိုစင်ရံမွဲတည်တဲ့စင်မပြေတဲ့ဘဝပြန်ရောက်သွားလိမ့်မယ်လို့ကျွန်တော်မြင်တယ်။
နိုင်ငံတကာမှာလည်း Cooperative Society ဆိုပြီးစီးပွားရေးလုပ်ငန်းတွေကိုလူထုအနေနဲ့ပူးတွဲပူးပေါင်းလှုပ်ဆောင်ကြတာတွေဟိုးအရင်ကတည်းကတည်းကရှိခဲ့ပါတယ်။ဒါကိုအစိုးရကတပိုင်းတစပတ်သက်တယ်လို့အစိုးရနဲ့လုံးဝမပတ်သက်တာတွေလည်းရှိပါတယ်။ဒါပေမဲ့အဲ့ဒီလိုအသင်းအဖွဲ့တွေတဲကိုပြည်သူတွေကိုမဝင်မနေရဆိုပြီးသတ်မှတ်ထားတာမျိုးမရှိကြပါဘူး။မြန်မာနိုင်ငံမှာလည်းနိုင်ငံတကာဤသူအဲ့ဒီလိုမျိုးလှုပ်ဆောင်တာကိုလွတ်လပ်ကြီးစားပါလီမန်ဒီမိုကရေစီခေတ်ကတည်းကတမဝယမဆိုပြီးအစိုးရဝန်ကြီးဌာနဖွဲ့စည်းဆောင်ရွက်ခဲ့ပါတယ်။တမဝယမဆိုတာပါဠိဘာသာစကားဖြစ်ပြီးတမမျှတစွာပူပေါင်းဆောင်ရွက်ခြင်းဝယမလုံးလစွဲအားစိုက်လုပ်ကင်ကြခြင်းလို့အဓိပ္ပာယ်ရပါတယ်။ဒါပေမဲ့လည်းမြန်မာဆိုရှယ်လစ်လမ်းစဉ်မဆလာတပါတီစနစ်အောက်မှာတော့တမဝိုင်းမဆိုတာဟာဆိုရှယ်လစ်စီးပွားရေးစနစ်ရဲ့ဒုတိယမန်တိုင်းဆိုပြီးသတ်မှတ်ကပြည်သူအလုံးအသင်းမှာမဝင်မနေရလှုပ်ဆောင်ခဲ့ပါတယ်။ဆန်စီနဲ့အိမ်သုံးလူသုံးကုန်ပစ္စည်းမှန်သမျှကိုရက်ွက်ကြေးရွာတမဝိုင်းမဆိုင်တွေကပဲဖြန့်ဝေတဲ့အချိန်မှာထုံးဝေခွင့်ရှိတဲ့အတွက်ပြင်ပမှာတော့ပေါင်ကိုလောကအယောင်းဝယ်ဖြစ်ကုန်ရပါတယ်။စစ်ကောင်စီခေါင်းဆောင်ရဲ့တမဝယမနဲ့ပတ်သက်ပြီးမဆလာတပါတီခေတ်ကိုမှီလိုက်တဲ့မြေလက်ဒေတာကစိုက်ပျိုးရေးအွန်လိုင်းဂျာနယ်အက်ဒီတာတဦးကအခုလိုပြောပါတယ
်။အဲ့တမမစနစ်ကဘုရားအကောင့်ထဲပေါ်ဖို့ဆိုတာကသိမလွယ်လောက်ဘူးလို့ထင်တာပေါ့နော်။ဆိုရှင်မနောဆိုရှင်လေးလမ်းစေပါတီတော့ကလုတ်တဲ့တမအောင်မှာစနစ်မျိုးလား။ဘာလို့ဆိုတော့ဟိုးကစနစ်တိုင်းသွားဖို့ကတော့လွယ်ကူတဲ့အနေထားမျိုးမရှိဘူးလို့ပဲမြင်တာ။ဘာလို့ဆိုတော့တမအောင်မှာဆိုရှင်မှာတာဝန်ကြီးတိနန်နေပါမယ်။တာဝန်ကြီးတိနန်နေဝယ်ဝယ်ပြီးတော့အစိုးရနေစီရီဖြန့်၊ကဘာတွေဝယ်၊စံတွေဖြန့်အဲ့စတဲ့ကြီးအကောင့်နဲ့ပေါ်နိုင်နေဆိုရင်အရင်တိုင်းပဲသွားမှာပေါ့လို့ပဲပြောရမှာ။စံစာအုပ်တွေနဲ့ထုတ်ကြဒီနေ့တာဝန်ကြီးတွေရောင်းကြတမတိုင်ဗန်တန်းစီပေါ့တီတန်းစီပေါ့ခွဲတန်းနေတယ်ပဲပေါ့လုံကြီးအိမ်ကြီးအစတမခွဲတန်းပေါ့အချီလုံးအစ
ဒါအပြင်မဆလာခိကတမဝယမစနစ်ဟာတောင်သူလေတမားတွေကိုကန့်သက်တာဖြစ်တယ်လို့လဲအရင်ကျေးရွာအုပ်ချုပ်ရေးမှူးဟောင်းနဲ့တောင်သူတဦးကအခုလိုပြောပါတယ်
တာဝန်ကြီးလက်မှတ်မပါဘဲနဲ့တည်ယူရောင်းချရင်လည်းဖမ်းနေကြတာဝန်မကျေရင်လည်းဖမ်းနေဗျာဒီတိနာအထွတ်မကောင်းတဲ့နှစ်တွေဆိုရင်ရှိလာပေါင်းနဲ့ရောင်းချပြီးတော့ဥမာကျွဲနွားပေါ့ဗျာအဲ့အဲ့ကျွဲတွေနွားတွေရောင်းချပြီးတော့မှတိနာကိုဝဲသွားတာဗျာအဲ့ဒီလိုတာဝန်ကြီးမှတမဝါယမဆိုင်ကနေပြီးတော့စံစီစားငပိကျတော့စားသုံးကုန်နဲ့မတက်ခဲတို့အထယ်လိတ်တို့လူသုံးကုန်ပစ္စည်းတွေပေါ့ဗျာဒါတွေကိုခွဲရန်အလိုက်ထုတ်ပြီးတယ်လုံးလုံးအောင်ထုတ်ပြီးတာလည်းမဟုတ်ဘူးဗျာတမဝါယမစနစ်လက်အောက်မှာတောင်းသူလည်းတမားတွေရဲ့ဘဝဟာလူလက်ဆောင်ထုတ်လို့ရောင်းချခွင့်မရှိပဲထိန်းချုပ်မှုတွေအကန့်အသတ်ရှိမှုတွေနဲ့လုပ်ကိုင်နေတိုင်းစားတော့ရတာပေါ့ဗျာ
မြမဆိုရှယ်လစ်လမ်းစဉ်မဆလာတပါတီခေတ်ကတမဝယမအသင်းဟာအုပ်ချုပ်ရေးကိုကင်ထားတဲ့ပါတီကောင်စီရဲ့အရေးမိုးထားတဲ့အတွက်ပွင့်လင်းမြင်သာမှုမရှိတဲ့အတွက်ဥဆောင်လုပ်ကိုင်တဲ့သူတွေဝန်ထမ်းအဆင့်ဆင့်တွေအတွက်ငွေကြေးအရာအာဂရိလိုက်စားမှုတွေကလည်းများပြားလွန်းလာပါတယ် လူသုံးကုန်ပစ္စည်းတွေကိုလည်းမဲစနစ်နဲ့ဖြန့်ဝေတာကများတဲ့အတွက်အမှန်တကယ်အသုံးတည့်သူတွေလက်ထဲကိုရောက်ရှိတာမဖြစ်ခဲ့ပါဘူး။ဒါအပြင်လိုချင်တဲ့ပစ္စည်းတစ်မျိုးတည်းမဟုတ်ဘဲမလိုချင်တဲ့ပစ္စည်းနဲ့တွဲယူရတာဟာလေအသင်းဝင်ခေါ်ပြည်သူတွေအတွက်အသုံးမတည့်တာတွေကိုပဲဖြစ်စေပါတယ်။အဲအခုတခါစစ်ကောင်စီခေါင်းဆောင်ကတမဝိုင်ယမစနစ်ကိုပြန်သွားမယ်ဆိုရင်တော့အရင်လိုဆိုရှယ်လစ်စီးပွားရေးစနစ်တုန်းကလိုလူအများဟာတမဆိုင်မှာတန်းစီနေတာတွေနဲ့အချိန်တွေကုန်တဲ့ခေတ်ကိုပြန်ရောက်သွားမှာအများကစိုးရင်တကြီးစောင့်ကြည့်နေကြပါတယ်ခင်ဗျာ
။ Okay မောင်ဆိုမင်းတင်ဆက်ခဲ့တဲ့မြေကြီးဩဇာအစီအစဉ်ပါရှင်။အခုဆက်ပြီးတော့ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်တင်ပြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့လူငယ်တွေဟာသူတို့ရဲ့အနာဂတ်အိမ်မက်တွေကိုဆွန့်လွတ်ပြီးတော့လွတ်မြောက်ရေးအတွက်လက်နက်ကိုင်တိုက်ပွဲဝင်နေကြရပါတယ်။တေးရွေတေးဆိုဝါသနာပါရအိမ်မက်တွေကိုဆွန့်ပြီးတော့တောထဲမှာတော်လန်ရေးတပ်သားဖြစ်တဲ့တိုက်ပွဲဝင်ရင်းနဲ့သူဝါသနာပါရတချင်းတွေကိုဆက်ပြီးတော့ဖန်တီးနေတဲ့လူငယ်တယောက်အကြောင်းဒီသတင်းပတ်ရဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းချင်ချက်အစီအစဉ်ကနေဟောင်စာကတင်ဆက်ပေးထားပါတယ်။
ya muere mi oreja mane ya mya ya mole la nuve fuera ne siempre on the time away tanto no my team
ta mai ti khe lo name pe tha de ai lwan chin me phit par de ti chin ko data ka kwe ye tat phwe win ye bo lu nge tu ga ye set ti so tha da ba သူနာမည်ကရဲဘော် TK ပါရဲဘော် TK ဟာပြည်သွင်းအာဏာမသိမ်းခင်တုန်းကတခြားလူငယ်နေသူယုံကြည်အိမ်မက်တွေနဲ့ဝါသနာပါတဲ့တေးရဲတစ်စုဘွားကိုလူငယ်ပြပြဖျက်တမ်းနေခဲ့သူပါအာဏာသိမ်းပြီးနောက်ပိုင်းစန္ဒပြရာကနေစစ်တပ်ရဲ့အကြမ်းဖက်လို့ရတဲ့ကြောင်းအင်းတော်ဒေသကာကွယ်ရေးတပ်ထဲဝင်ရောက်ခဲ့သူဖြစ်ပါတယ်ဒီအကြောင်းကိုရဲဘော် TK နဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ်
အဓိကတော့ဟိုကျွန်တော်တို့ဒီပုံမှန်နေထိုင်မှုတိုက်မှာဟိုကိုလည်းမတရားမလုပ်ဘူးဟိုမတရားလုပ်တော့လည်းကျွန်တော်မကြိုက်ဘူးအဲ့လိုမျိုးအခြေအနေမျိုးဆိုတော့အခုလိုမျိုးအာဏာသိမ်းလိုက်တယ်ကျွန်တော်တို့ဒီလက်ရှိဗီဒီယိုရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုတိမမပြုမနဲ့ဒီလိုမျိုးအာဏာသိမ်းလိုက်တဲ့အတွက်ဒါမတရားမှုဖြစ်တဲ့အတွက်ကျွန်တော်တို့ကလည်းမတရားမှုမကြိုက်တဲ့ကောင်လေးဆိုတော့ဒီထဲကိုဝင်လာဖို့ကျွန်တော်ဆုံးဖြတ်လိုက်တယ်အဓိကလည်းကျွန်တော်တို့ဒီမဆုံးပြတ်ခင်မှာတော့ကျွန်တော်တို့ကိုယ်ကိုတော့အချိန်ချိန်မေးရတာပေါ့ဒီထဲကိုရောက်လာလို့ရှိရင်ဒီလိုမျိုးကျွန်တော်တို့ဟိုကျွန်တော်တို့ပုံမှန်လည်ပတ်နေတဲ့ပုံဝင်ကျင်လိုမျိုးမဟုတ်ပါနဲ့အဆင်မပြေမှုတွေအများကြီးရှိနိုင်တယ်ပေါ့နော်အဲ့ဒါတွေကိုကျွန်တော်တို့အရင်စဉ်းစားတယ်အခုကတော့နောက်ထပ်ဟိုကြုံတွေ့လာနိုင်တဲ့ဒုက္ခပေါင်းစုံပေါ့အဲ့ဒါတွေကိုကျွန်တော်ခံနိုင်ရှိမရှိကိုယ့်ကိုယ်ကိုအရင်မေးတယ်မေးပြီးတော့အဲကျွန်တော်ကိုကျွန်တော်ခံနိုင်ရှိပြီလို့ကျွန်တော်ယုံကြည်တဲ့အချိန်ပေါ့ကျွန်တော်ဒီတို့လည်းလေဝင်လာလိုက်တာပေါ့။နောင်နာရတယ်ဆိုတော့တကယ်တမ်းကျွန်တော်တို့အမှားလို့မှနောင်နာရတာပေါ့။ဟိုကျွန်တော်ကကျတော့ဟိုတခြားရေပေါ်တွေဘလို့နေသားမျိုးနဲ့ဝင်လာတယ်ဆိုတော့ကျွန်တော်မသိဘူး။တယောက်တစ်မျိုးစီတော့ခံကြက်တည်းရှိကြတာ။ကျွန်တော်ခံကြက်ကတော့ဒါကျွန်တော်တို့ကဒီမတရားမှုကိုတိုက်တွန်းဖို့အတွက်ကျွန်တော်မဖြစ်မနေလုပ်ရမယ်ဆိုတဲ့ဟိုစိတ်ပိုင်းဖြတ်ပြီးတော့ပေါ့နော်။အဲ့လိုမျိုးဝင်လာလိုက်တာ။အဲ့လိုမျိုးဆိုတော့ကျွန်တော်တို့မှနောင်နာဆိုတာမရှိဘူး။အဲဒီဒုက္ခတွေကြုံရလို့ရောဟိုအဆင်မပြေလို့ရောပဲဖြစ်ဖြစ်ပေါ့ဗျာ။ဒါနဲ့ကျွန်တော်တို့ဟိုအလုံးသိပ်ပြီးတော့ဟိုမသိကြသေးတဲ့တချို့ပြဿနာတွေလည်းရှိကြတာပေါ့။အဆင်မပြေမှုတွေပေါ့။ဒါတွေကိုကြုံတွေ့တဲ့အချိန်မှာလည်းကျွန်တော်နောင်တမရပါဘူး။မရဘူးဆိုတာကျွန်တော်ဒါကျွန်တော်မှန်မှန်ပြန်လေးပြောတာ။ကျွန်တော်အနေနဲ့ကျွန်တော်ဒီလမ်းကိုညောင်ယူပြီးဒီကြီးနဲ့ကျွန်တော်ရှောက်တာဖြစ်တဲ့အတွက်ဒီလိုဟိုဒုက္ခတွေကျွန်တော်ကြုံမယ်ဆိုတာကိုကြိုပြီးတော့ကျွန်တော်စဉ်းစားမိပြီဒါတွေကိုလည်းကျွန်တော်ခံနိုင်ရှိမယ်လို့ကျွန်တော်ကိုယ်ကျွန်တော်ယုံကြည်တယ်ပြီးတော့ကျွန်တော်ကိုယ်တိုင်လည်းရအောင်ကြိုးပမ်းမယ်ဆိုတဲ့စိတ်နဲ့ကျွန်တော်ဒီလုပ်ကိုထောက်တာဖြစ်တဲ့အတွက်ကျွန်တော်နောင်တမရပါဘူးကျွန်တော်တို့ဒီတုံလိုင်းရေးလို့လုပ်ပြီဆိုတာပြောမှဆိုလက်နက်ကင်နဲ့လုပ်ဖို့ဗျာလက်နက်ကင်နဲ့လုပ်ဆိုတာချိန်မီပြီအဲကျွန်တော်တို့ဟိုဒီနေ့ရှိတယ်နောက်နေ့ရှိချင်မှလည်းရှိတော့မှာပေါ့ဟိုတည်နဲ့တည်နိုင်တယ်ဆိုတော့အခြေအနေမျိုးတွေကတော့ကျွန်တော်လည်းကြိုးတွေးထားပြီးသားပေါ့နော်အဲ့လိုမျိုးတွေကိုကျွန်တော်တို့မတွေးမိပဲတော့မနေဘူးဗျ။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီထဲကိုကျွန်တော်ပြောသလိုခုနကကျွန်တော်ပြောသလိုကျွန်တော်ဆက်ပြီးတော့မလာခင်ကဒီလိုမျိုးအကြောင်းအရာတွေလည်းကြုံနိုင်တယ်။ ကျွန်တော်တို့အိမ်ကိုလည်းပြန်ကျင်းမှလည်းပြန်နိုင်မယ်ပြီးတော့ပြန်ကောင်းလည်းပြန်နိုင်မယ်ကျွန်တော်တို့အဲ့လိုမျိုးအကြောင်းအရာတွေကိုကျွန်တော်ထည့်စဉ်းစားပြီးသားပေါ့နော်နောက်တစ်ခါကျွန်တော်တို့ခုနပြောတဲ့ဒီဒုက္ခတွေပေါ့ဒီဒုက္ခတွေကြုံရမယ်ဆိုတာကျွန်တော်တို့ကြိုတင်ပြီးတော့ဘုံကောင်းသိပြီးသားပဲသိပြီးသားဆိုတော့စိုးရင်စိတ်ကြော့လူတိုင်းကတော့ဒီမှာကြောက်ကြတာကြီးပဲလေဟုတ်တယ်မလားလူတိုင်းကိုချစ်တဲ့သူတွေကိုမိသားစုတွေဒီလိုအရာတွေနဲ့တော့ဘူးမှမခွဲချင်ကြဘူးဒါပေမဲ့ကျွန်တော်တို့လုံမဖြစ်မဲ့ကိစ္စတွေအတွက်ကျွန်တော်တို့ကလုံရတာအဲ့အတွက်စိုးရင်စိတ်ဆိုတော့အနည်းနဲ့များတော့ရှိတာဒါပေမဲ့ထူးထူးခြားခြားကြီးတော့စိုးရင်စိတ်မဖြစ်ဘူးတချင်းနဲ့များတော့ကျွန်တော်လူမိုက်ကြီးလို့ကျွန်တော်လူမိုက်ကြီးလို့ယူရတာတကယ်တမ်းကျွန်တော်ဒီတချင်းကဟိုကျွန်တော်တို့ဟိုလူပြောမယ်ကျွန်တော်တို့ရဲဘော်တယောက်ပေါ့အဲကျွန်တော်နဲ့ခင်တဲ့ရဲဘော်တယောက်ကနေပြီးတော့ဒီအမေခံစားချက်နဲ့ပတ်သက်ပြီးတော့အဲသူကဟိုဒီလိုမျိုးပေါ့နော်ဈေးဖို့သူကဆန္ဒရှိတယ်ဆန္ဒရှိတဲ့ခါကျတော့ကျွန်တော်ကလည်းအဲ့လိုတချင်းစရေးဟိုဒီကြိုလိုက်တဲ့ချင်းကိုကျွန်တော်ကဟိုရေးတာသုံးလေးပုတ်ပဲရှိသေးတယ်အဲ့ချိန်မှာအဲ့ချိန်မှာသူကလည်းအမေတချင်းလေးရေးပါလားဆိုပြီးတော့ခွန်းနေပြတော့အကျော်ပူနိုင်လည်းအမေစစ်သားဆိုတော့အမေတတိယတော့ဗျာတတိယတော့အဲသူဒီကျွန်တော်နဲ့ခွန်းနေပြတဲ့ရဲဘော်ကလည်းအဲသူကိုယ်တိုင်လည်းကျွန်တော်လိုမျိုးပဲအမေစစ်သားတွေပဲအဲ့လိုမျိုးဆိုတော့ဒီတစ်ချင်းကိုကျွန်တော်ရေးမယ်ဆိုပြီးတော့သုံးဖက်လိုက်တယ်ဆိုရာအိမ်ကဝဲဝဲရံဝဲတွင်ပြီးတော့တွင်ကြတတရာများရလို့လေလက်ညှိုးဝဲကွေးရမ်းနေအစစ်တရားနဲ့တိုင်းဝဲကျွန်တော်လူမိုက်တင်မေ
အာနာသိမ့်မှုကြောင့်အိမ်မက်တွေဆွလွန်ခဲ့ရပေမဲ့တက်နိုင်တဲ့ဘက်ကနေတိုက်ပွဲဝင်ရင်အခွင့်အသင့်တို့ဝါဒနာကိုအကောင့်ထဲဖော်နေတဲ့လူငယ်တယောက်အကြောင်းပဲဖြစ်ပါတယ်။နောက်တစ်ပတ်စီမံလဲဘယ်သူတွေပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ။
ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဟောင်စာကတင်ဆက်ပေးခဲ့တဲ့ယုံကြည်ရာအိမ်မက်နဲ့လက်နက်ကိုင်းလမ်းစဉ်အကြောင်းဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မတင်ဆက်ချင်ပါတယ်။ Republican သမ္မတလောင်းဒေါ်နယ်ထရန့်ကသူ့ရဲ့ Internet စာမျက်နှာဖောက်ထွင်းခိုးယူခံရတယ်ဆိုပြီးတော့ပြောပါတယ်။ Republican သမ္မတလောင်း JD Vance ကလည်းသတင်းဌာနတချို့ကိုတွေ့ဆုံမေးမြန်းဝင်ပြုပြီးတော့ Democrat Party ကိုယ်စားလှယ်လောင်းတွေကိုဝေဖန်တိုက်ခိုက်ပါတယ်။ဒုသမ္မတကမလာဟဲရစ်နဲ့ဒီမိုကရက်ဒုသမ္မတလောင်းဖြစ်နေရွေးချယ်ထားတဲ့တင်ဝက်စ်တို့ကလည်းအခုဆိုရင်လှည့်လည်ပြီးတော့မဲဆွယ်စည်းရုံးနေပါတယ်။ Bronica Bladius Iglesias ပြောပို့ထားတဲ့သတင်းကိုဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးသတင်းအစီအစဉ်မှာကိုအောင်တင်ပြပေးထားပါတယ
Netflix CEO ရဲ့ဆိုင်ရာ internet website ဖောက်ထွင်းခိုးယူခံရကြောင်း Republican သမ္မတလောင်း Donald Trump က Truth လူမှုကွန်ရက်မှာစနေနေ့ကရေးသားခဲ့တာဟာအီရန်အစိုးရကသူ့ရဲ့ internet စာမျက်နှာတွေကတခုကိုဖောက်ထွင်းခိုးယူတာဖြစ်ကြောင်း Microsoft Corporation ကသူ့ကိုအကြောင်းကြားလာခဲ့တယ်လို့ရေးသားထားပါတယ်အီရန်ဆိုရကတော့ဒီဆွဆွဲချက်ကိုညှင်းဆုပ်ခဲ့ပါတယ်။ပေါက်ထွင်းခိုးယူထားတဲ့အချက်လက်တွေထဲမှာ Republican သမ္မတလောင်း JD Vance နဲ့ပတ်သက်တဲ့အချက်လက်တွေလည်းပါဝင်ပါတယ်။ဒါ့အပြင်လည်းပြည်သူမြင်မြန်ကန်အတွင်းမှာတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သာအဓိကထားပြောဆိုပါတယ်။အထူးသဖြင့်တော့ Democratic ရဲ့မူဝါဒကိုဝေဖန်ပါတယ်။
Why are we talking about
this? ဝေဒီဖောင်းပွားလာတဲ့အကြောင်းဘာကြောင့်ပြောနေကြတာပါလဲ။ Kamala Harris ရဲ့မူဝါဒတွေကြောင်းစားတောက်တောင်မဝင်နိုင်ဖြစ်နေကြတဲ့အခြေအနေကိုကြတော့ဘာကြောင့်မပြောကြတာပါလဲ
။ Nevada ပြည်နယ် Las Vegas မှာစနေနေ့ကကျင်းပတဲ့မဲဆွယ်စည်းရုံးပွဲအတွင်းဒုသမ္မတ Kamala Harris ကသူ့ရဲ့စီးပွားရေးမူဝါဒနဲ့ပတ်သက်လို့အဓိကထားပြောဆိုပါတယ
်။ And it is my promise to everyone here when
ကျွန်မကသမ္မတဖြစ်လာမယ်ဆိုရင်အလုံးလုံးကြတဲ့ American မိသားစုတွေအကျိုးအတွက်ဆက်ပြီးတော့တည်ဖို့သွားမှာပါ။အနေဆုံးလောအားကတိုးပေးဖို့အပြင် tip အပူဆောင်စုချင်းငွေအတွက်အခွန်ပေးရတဲ့စနစ်ကိုလည်းဖြတ်သိမ်းပြစ်ဖို့အားလုံးကိုခရီးပေးပါတယ
် and eliminate taxes on tips for service and hospitality workers
Trump ကလည်းသူ့ရဲ့ t tip အပူဆောင်းစုခြင်းငွေအတွက်အခွန်မကောက်ဖို့အစီအစဉ်ကို Harris ကခိုးသွားတယ်လို့ဆွဲပါရယ် Harris ရဲ့အစီအစဉ်နဲ့ပတ်သက်ပြီးအသေးစိတ်ရှင်းလင်းဖို့မေးမြန်းနေကြတဲ့ကြားမှာပဲသူ့အပေါ်ထောက်ခံမှုအရှိန်အဟုန်ကတော့ငြင်းမရဘူးလို့ဆိုပါရယ်
She has ignited the country starting in Philadelphia to the
Philadelphia ga sa lo Wilkinson ale Arizona a song chin ba de me swe pwe ri ma lu paw 1000 kwe si law tat yak bi ta khe ne a pe thauk khan law tu ga si yon nai nge ba de a long ha shi set ja bu sait a that tan ni ba de
San Francisco ga me swe si yon pwe pi tinin ngri ni ma Harris ha Washington DC ko pyan la ba de August 15 ရက်ကြာသပတေးနေ့မှာ Harris ဟာသမ္မတ Joe Biden နဲ့အတူအခမ်းအနားတစ်ခုတက်ရောက်ဖို့ရှိနေပါတယ်။ Donald Trump ကလည်းမြောက် Carolina ပြည်နယ် Asheville မှာ August 14 ရက်ဗိုလ်ဒဝင်းနေ့ကျရင်ကျင်းပမယ့်မဲဆွဲပွဲအတွင်းသူ့ရဲ့စီးပွားရေးမူဝါဒနဲ့ပတ်သက်ပြီးတော့ပြောဆိုမှာပါခင်ဗျာ။
ကိုအောင်တင်ပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါပါရှင်အခုဆက်ပြီးတော့ကမ္ဘာတစ်လွှားခီးသွားအစီအစဉ်တင်ဆက်ပေးကြပါတယ်ဒီသတင်းမှာမှာတော့လူကြိုက်များတဲ့အီတလီဂျာလတ်တို့အကြောင်းကိုတင်ဆက်ပေးထားပါတယ်ကမ္ဘာကျော်လူကြိုက်များတဲ့အစားအစာတစ်ခုထဲမှာအီတလီနိုင်ငံကရေကဲမုတ်တွေလည်းပါပါတယ်တခြားရေကဲမုတ်တွေလောက်နို့မလိုက်မများလာတဲ့ဂျာလတ်တို့ရေကဲမုတ်တွေဘာကြောင့်နာမည်ကြီးသလဲဆိုတာကိုမဆုမြတ်မွန်နဲ့အတူကမ္ဘာတစ်လွှားခီးသွားအစီအစဉ်ကနေရောမမြို့ကိုသွားပြီးတော့စာကြည့်ကြရအောင်ပါရှင်
နှစ်ပေါင်းထောင်ချီတက်တန်းရှိတဲ့ရှေးဟောင်းအဆောက်အဦတွေရှေးဟောင်းပစ္စည်းတွေကြောင့်ရောမမျိုးရောလို့သိကြတဲ့အီတလီနိုင်ငံရောမမျိုးရောစီကိုနိုင်ငံဆောင်ကကမ္ဘာလှည့်ခီးတွေလာလည်နေကြတာပါရောမမျိုးကိုရောက်သွားသူတိုင်းရှေးဟောင်းအဆောက်အဦတွေနဲ့အတူနေရာအနှံ့မှာတွေ့ရတာကတော့ဂျလာတိုဆိုင်တွေဖြစ်ပါတယ်ဂျလာတိုဆိုတာကတော့အီတလီလိုရေကဲမုန့်လို့အဓိပ္ပာယ်ရတာမဟုတ်ရေကဲမုန့်ရောင်းတဲ့ဆိုင်တွေဖြစ်ပါတယ်နိုင်ငံတကာမှာလည်းနာမည်ကျော်လှတဲ့အီတလီဂျလာတိုရေကဲမုန့်တွေကိုရောမမြို့ကိုရောက်လာသူတိုင်းစားကြည့်ကြကြတာမို့ဆိုင်မှာဝယ်ယူနေသူတွေဆိုင်ပြန်မှာရတာခံစားနေသူတွေကိုမြင်တွေ့ရနိုင်မှာဖြစ်ပါတယ်။ရောမမြို့တော်တွေကရှေးအကြဆုံးဂျလာတိုရေကဲမုန့်ဆိုင်တွေကတဆိုင်ကတော့ဂျိုလီတီဆိုတဲ့ရေကဲမုန့်ဆိုင်ဖြစ်ပါတယ်။နိုထရက်ပစ္စည်းအယောင်ဆိုင်အဖြစ်19ရာစုနှောင်းပိုင်းမှာတွေကစတင်ဖွင့်ခဲ့တဲ့ဆိုင်ဖြစ်ပြီးတော့ဒုတိယကမ္ဘာစစ်ကြီးပြီးချိန်မှာတော့ရောမမြို့တော်တွေကလူသစ်အများဆုံးရေကဲမုန့်ဆိုင်တဆိုင်ဖြစ်လာခဲ့ပါတယ်
။ Roma è la città italiana dove c'è più turismo di tutti quanti, quindi gira un
Italy မှာရောမမြို့ကကမ္ဘာလှည့်ခီးသွားဧည့်သည်အများဆုံးလာတဲ့မြို့ဖြစ်ပါတယ်။ဧည့်သည်တွေရောမမြို့ကိုရောက်လာကြပြီးဆိုတော်တော်များများကဂျက်လက်တိုစားကြင်ကြတယ်လေ။ယာရီဥရုကလည်းပူရာကိုအရသာကောင်းကောင်းဂျက်လက်တိုရေကဲမုန့်စားရတယ်ဆိုတာသူများတွေနဲ့မိတ်ဖွဲ့နိုင်တာနဲ့အတူတူပါပဲ။ကိုယ်လိုပဲလမ်းပေါ်မှာရေကဲမုန့်စားနေကြသူတွေနဲ့ရင်းရင်းနှီးနှီးအားရပါရအတူစားပြကြတယ်မဟုတ်လားဗျ
။တခြားရေကဲမုန့်တွေနဲ့အီတလီဂျလာတိုရေကဲမုန့်ဘာကွာလဲဆိုရင်တော့ရေကဲမုန့်ထဲမှာပါဝင်ပစ္စည်းတွေဖြစ်ပါတယ်။အီတလီဂျလာတိုရေကဲမုန့်တွေမှာနို့မလိုင်းထက်နို့ကိုပိုများများထည့်လုပ်ထားသလိုကျဲဥအနှစ်မပါတာကတခြားရေကဲမုန့်တွေနဲ့မတူတဲ့ထူးခြားမှုဖြစ်ပါတယ်။
Actually most of the time I prefer the fruit flavors not really sweet like some like cherry
ရေကဲမုန့်စားတိုင်းအရင်မချိုတဲ့အသီးအရသာမျိုးစားပစ်တာများပါတယ် cherry သီးပန်းသီးရှောက်သီးစားတဲ့အရသာမျိုးစားပစ်ပါတယ်အခုတော့ကိုကိုမုန့်ရောထားတဲ့ hazel သီးအရသာနဲ့ငပြောသီးအရသာရေကဲမုန့်နှစ်မျိုးကိုစားကြည့်နေတာပါငပြောသီးရေကဲမုန့်ကငပြောသီးဖြော်ရည်အရသာအတိုင်းပါပဲနူးညံ့ပြီးတော့စားလို့သိပ်ကောင်းပါတယ်
ဂျော်လီတီရေကဲမုန့်ဆိုင်မှာမျိုးဆက်၄ခုမြောက်မိသားစုအဆက်ဆက်လက်ဆင့်ကမ်းလာကြတဲ့အရသာမျိုးစုံရေကဲမုန့်တွေရနိုင်ပါတယ်။ရောမမျိုးရဲကအထင်ကြီးရှေးအောင်ဆောက်ဦးတစ်ခုဖြစ်တဲ့ပန်တနော်နဲ့ကက်ရက်နားမှာရှိတဲ့ဆိုင်မှုအမြဲတမ်းစီကားနေပါတယ်
။ Sì, è un punto di riferimento anche perché ormai è la più vecchia gelateria.
ကျွန်တော်တို့ရေကဲမုန့်ဆိုင်ကရောမမျိုးရဲ့အမှတ်အသားတစ်ခုလို့ဖြစ်နေတာကမြို့မှာရှိတဲ့ရေကဲမုန့်ဆိုင်တွေထဲမှာတက်တန်းအရှိဆုံးဖြစ်နေတာကြောက်ပါအီတလီတနိုင်ငံလုံးမှာလည်းတက်တန်းအရေးဆုံးရေကဲမုန့်ဆိုင်တဆိုင်ဖြစ်ပါတယ်။မိသားစုဆက်ဆက်လက်ဆင့်ကမ်းလှုပ်လာကြတာကဒီဆိုင်ရဲ့ထူးခြားမှုဖြစ်ပါတယ်။ရောမသူရောမသားတွေအတွက်တင်မဟုတ်ဘဲကျွန်တော်တို့စီလာကြတဲ့ဧည့်သည်တွေရဲ့ရေကဲမုန့်စားခြင်းနဲ့အာတီတာကိုဖြည့်ဆည်းနိုင်ဖို့ကျွန်တော်တို့မှာတာဝန်ရှိတယ်လို့ခံယူထားပါတယ်
။ဂျော်လီတီရေကဲမုန့်ဆိုင်နဲ့မဝေးလှတဲ့နေရာမှာ1889ခုနှစ်ထဲကဖွင့်ထားတဲ့Gelateria Fasi ဆိုတဲ့ရေကဲမုန့်ဆိုင်ကလည်းရောမမြို့တော်ထဲမှာရှေးအကျဆုံးရေကဲမုန့်ဆိုင်တစ်ဆိုင်ဖြစ်ပါတယ်။ ရေကဲမှုဆိုင်သစ်တွေမြို့ရဲမှအများကြီးရှိနေပေမဲ့မူလတွေကလူကြိုက်များတဲ့အရာတာအတိုင်းမပြောင်းမလဲလုပ်နိုင်တာကြောင့်ဒီကနေ့အထိဖောက်တဲ့မပြတ်ရှိနေတာဖြစ်တယ်လို့ဖာစီရေကဲမှုဆိုင်အကြီးအကဲကပြောပါတယ်။
Perfetta. Non viene tutti i giorni identico e però il sapore rimane uguale.perché non abbiamo mai evoluto
nella Roma ရေကဲမှုန်လုတ်တဲ့အချိုးအစားအတိအကျရေလို့မရှိပါဘူးတနေ့နဲ့တနေ့လုတ်တဲ့ရေကဲမှုန်တွေလည်းထပ်တူတူမနေပါဘူးဒါပေမဲ့အနံ့အရသာကပြောင်းလဲမသွားပါဘူးဘာလို့လဲဆိုတော့ကျွန်တော်တို့ကရေကဲမှုန်တွေကို fashion တစ်ခုလို့ပြောင်းလဲထွင်လို့မရှိတာကြောင့်ပါဒီလောက်အထိအောင်မြင်မှုရလာစေတဲ့မူလရေကဲမှုန်လုတ်နေအတိုင်းမပြောင်းမလဲသစ္စာရှိရှိလုတ်တာကအောင်မြင်စေတဲ့လိုအပ်ချက်လို့ကျွန်တော်မှတ်ယူထားပါတယ
်သူရဲ့အဘေးစတင်ဖွင့်ခဲ့တဲ့ရေကဲမှုန်ဆိုင်မှာမူလရေကဲမှုန်လုံလေးတွေတုံးပြီးတော့ရေကဲမှုန်အကြတာအစ်တွေကိုဖန်တီးနေပါတယ်။သူတို့ဆိုင်မှာခွက်ထဲကတော်ထဲထည့်ဆားရတဲ့ရေကဲမှုန်မျိုးသာမဟုတ်ဘဲဓာလီရေကဲမှုန်ရောမမျိုးတော်ကလမ်းတွေမှာခင်းထားတဲ့ကြောက်တုံးပုံစံလုပ်ထားတဲ့ရေကဲမှုန်စသဖြင့်ရေကဲမှုန်ပုံစံအစုံရှိပါတယ်။
သိကိုရတာရှိပါတယ်။ဆိုင်ထဲဝင်လိုက်တော့ဆိုင်ကအကျဉ်းကြီးပဲ။ရေကဲမှုန်တွေကလည်းကောင်းမှကောင်း။
အီတလီနိုင်ငံရေကဲမှုန်ဆိုင်ရှင်များအသင်းရဲ့တုံ့တက်ချက်တွေအရရောမမြို့တော်ဟာအီတလီမှာရေကဲမှုန်စားသူအများဆုံးမြို့အဖြစ်နဲ့ထိပ်ဆုံးမှရှိနေပါတယ်။2023ခုနှစ်အတွင်းရေကဲမှုန်ရောင်းအား14ရာခိုင်နှုန်းကျော်တက်လာခဲ့တာဖြစ်ပါတယ်
။ Roma in crescita perché lo dico anche dei dati mensili devo fare dei
ရောမမြို့မှာရေကဲမှုန်စားသူတွေပိုပိုများလာနေပါတယ်။ကျွန်တော်တို့စည်ရင်းတွေအရဆိုရင်လည်းမနစ်ကတည်းကဒီနှစ်ထုတ်လုပ်တဲ့ရေကဲမှုန်ပမာဏအများကြီးပိုများလာပါတယ်။တစ်နှစ်လုံးစာလောက်ရှိတဲ့ pistachio zero ဆိုရင်အခုရက်ကကုန်သွားပါပြီ
။သူကတော့အီတလီဂျလာတိုရေကဲမှုန်လုံနည်းကိုအခြေခံပြီးတော့နီးသစ်တွေသုံးကဆန်းသစ်တဲ့အရာတွေကိုဖန်တီးနိုင်သူအဖြစ်စုရိတ်တော်တော်များများရထားသူဖြစ်ပါတယ်။ရေကဲမှုန်လုတ်ဖို့ပါဝင်ပစ္စည်းတွေကနေရေကဲမှုန်လုတ်တဲ့ဆက်ပစ္စည်းတွေအထိအကောင်းဆုံးကုန်ပဲတုံးတာကသူ့အောင်မြင်မှုရဲ့လျှော့ဝှက်ချက်ဖြစ်တယ်လို့ပြောပါတယ်
။ Se tu mi dici una parola proprio un tema è la semplicità, la semplicità ben fatta.
အကောင်းဆုံးရေကဲမှုန်ဆိုတာကိုတခွန်းနဲ့ပြောရရင်ရိုးရိုးရှင်းရှင်းနဲ့ကောင်းကောင်းလုတ်ထားတဲ့ရေကဲမှုန်လို့ပြောချင်ပါတယ်။အဲ့ဒီအချက်ကိုကျွန်တော်တို့အမြဲအလေးထားပါတယ်။ကျွန်တော်တို့ရေကဲမှုန်ရဲ့လျှော့ဝှက်ချက်ကဘာလဲလို့မေးရင်ကောင်းကောင်းလုတ်ထားတာကလွဲလို့တခြားလျှော့ဝှက်ချက်ဘာမှမရှိပါဘူး။
ကဘာလက်ခီးသွားဧည့်သည်တွေအလားများတဲ့အီတလီနိုင်ငံရောမမြို့တော်မှာတစ်နှစ်ထက်တစ်နှစ်ရွေရသည့်အပူချိန်ပိုပိုမြင့်တက်လာနေတာနဲ့အတူဂျလာတိုရေကဲမှုန်ဆိုင်တွေလည်းရောင်းအားကောင်းနေပါတယ်။ရွေရသည့်အပူဒဏ်ကိုအန်တုနိုင်အောင်လို့ရေကဲမှုန်စားချင်ကြတဲ့ရောမမြို့သူမြို့သားတွေသာမကနိုင်ငံဆောင်ကဧည့်သည်တွေအတွက်ပုံစံဆုံးအရသာဆုံးဂျလာတိုရေကဲမှုန်ရောင်းကြတဲ့ဆိုင်တွေကလည်းနေရာအနှံ့မှာရှိနေပါတယ်ရှင်။ကျွန်မဆူမြတ်မော်ပ
ါ။အီတလီနိုင်ငံကရေကဲမှုန်တွေအကြောင်းကိုတင်ဆက်ပေးခဲ့တဲ့မဆုမြတ်မုံရဲ့ကဘာတလွားခီးသွားအစီအစဉ်ပါရှင်။ဒီကနေ့ညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ဗုဒ္ဓဘူးနေ့မနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါရယ်။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါမယ်ရှင
်။အရှိလေပိုင်းမှာတင်းမာမှုတွေအရှိန်လျော့ပါစေရေးတူရကီအပါအဝင်အီရန်နဲ့ဆက်ဆံရေးရှိတဲ့မဟာမိတ်အဖွဲ့တွေကိုအမေရိကန်ကတောင်းဆိုထားတယ်လို့တူရကီနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးကပြောပါတယ်။ဟာမတ်စ်နဲ့ဟစ်စ်ဘိုလာအဖွဲ့အကြီးတန်းအဖွဲ့ဝင်တွေအသက်ခံရပြီးတဲ့နောက်အီရန်နဲ့အပေါင်းအပါတွေရဲ့တိုက်ခိုက်လာနိုင်ခြေကိုတားဆီးနိုင်ရေးအတွက်တန်အမတ်ကြီးဂျက်ဖ်လစ်ကပြောခဲ့တာပါ။တရုတ်နိုင်ငံသားဤဝန်ကြီးဝန်းဤဟာထိုင်းနိုင်ငံမှာကျင်းပမဲ့မဲခေါင်နိုင်ငံများအစည်းအဝေးကိုမတက်ရောက်ခင်မြန်မာနိုင်ငံကိုဝင်ရောက်မှာဖြစ်ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံသွားဖို့ရှိပေမဲ့ဒေါက်ဆန်းစုကြည်နဲ့တော့တွေ့ဆုံမှုမရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက Viber လူမှုကွန်ရက်မှာသတင်းတောက်တွေကိုပြောပါတယ်။ထိုင်းနိုင်ငံမှာဩဂုတ်လ14ရက်နေ့ကနေ18ရက်နေ့အထိ၃ရက်ကြာကျင်းပမဲ့နဝမအကြိမ်မြောက်လန်ချန်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာတရုတ်နိုင်ငံသားရေးဝန်ကြီးဝန်းဤပူးတွဲသဘာပတိဖြစ်ဆောင်ရွက်ဖို့ရှိတယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။မြန်မာစစ်တပ်ဟာစနစ်တကျညှဉ်းပန်းနှိပ်စက်တာအုပ်စုဖွဲ့အဓမ္မပြုကျင့်တာနဲ့ကလေးငယ်တွေကိုနှိပ်စက်တာအပါအဝင်လူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေနဲ့စစ်ရာဇဝတ်မှုတွေကိုကျူးလွန်နေတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုယန္တရား IMM ကဒီကနေ့မှပဲသတင်းထုတ်ပြန်ပြီးတော့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့ပဋိပက္ခတွေကြောင့်လွန်ခဲ့တဲ့6လအတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူ3000ကျော်ရှိနေပြီလို့လည်း IMM ရဲ့အ အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့ကြောက်မက်ဖွယ်အကြမ်းဖက်ရက်စက်မှုတွေနဲ့ပတ်သက်လို့အထောက်အထားအများပြကိုသူတို့အနေနဲ့စုဆောင်းရရှိထားပြီးဖြစ်ကြောင်းလည်းဖော်ပြထားပါတယ်ရှင်
။အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ John Dryden ဖြစ်ပါတယ်။ကျမကဆုမွန်ပါရှင်ဒီညအစီအစဉ်မူဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရရှင် VOE ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင်
This program has